Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေမနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့တော့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမနန္ဒာချမ်းမသတင်းတွေကိုမရှားဖောင်တဲ့သူကြီးညာပေးมาဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူသမ္မတတာဝန်စတင်တဲ့အခါမှာနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်နိုင်ခြင်းရှိတဲ့တောင်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးနစ်ကီဟာလေးနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတက်တန်းအတွင်းနောက်ဆုံးအနေနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့ဒီကနေ့ပီရူးနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်ရှင်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာကဒီဒီဇမလအတွင်းမှာကျင်းပမဲ့သမိုင်းဆိုင်ရာစာတမ်းဖတ်ပွဲအတွက်တင်သွင်းထားတဲ့နိုင်ငံရေးသုံးသပ်သူနှစ်ဦးရဲ့စာတမ်းတွေကိုသက်ဆိုင်ရာကပိတ်ပင်လိုက်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့တိုင်းပြည်မှာရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟာလည်းပဲတကယ်တော့ကျွန်တော်တို့နိုင်ငံရဲ့
နိုင်ငံရေးသုံးသပ်သူဒေါက်တာရဲမျိုးသိန်းကအခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ကြမှာပါဆက်ပြီးတော့လေထိုင်းနယ်စပ်ကမဲတော်ဆေးကန်းတီထောင်သူဒေါက်တာစင်တီယာမောင်ကို2016လူသားချင်းစာနာမှုသူရဲကောင်းစုချီးမြှင့်တဲ့အကြောင်းကိုလည်းတင်ဆက်ပေးပါမယ်။ဒါပြင်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလောကကဏ္ဍစာရာတွေကိုလည်းဒီမိနစ်မှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရသတင်းတွေကိုမန္တလေးချန်နယ်ရှားပေါင်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ထိတ်တန့်ကြံပေးတွေအစိုးရအသစ်အတွက်အရေးကြီးတဲ့တာဝန်တွေအတွက်ရထားတဲ့ပုံကိုယ်တွေနဲ့ကြာသပတင်းနေ့မှာတွေ့ဆုံခဲ့ပြီးနောက်ပိုင်းမှာတော့သူ့အတွက်ပထမဆုံးနိုင်ငံဂျာဧည့်သည်တော်အဖြစ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။နယူးယောက်မြို့ကသူ့ရဲ့ Trump Tower မိုးမျော်တိုက်ကြီးမှာအစီအစဉ်တွေရေးဆွဲနေတဲ့ရွေးကောက်ခံသမ္မတဟာ1980ပြည့်လွန်နှစ်တွေမှာအမေရိကန်ထိပ်တန်းတန်တမန်အဖြစ်အမှုထမ်းခဲ့ပူးတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Henry Kissinger နဲ့လည်းတွေ့ဆုံစကားပြောမှာဖြစ်ပါတယ်ရှေ့လာမဲ့ဒီဇန်နဝါရီလ20ရက်နေ့မှာသမ္မတတာဝန်ကိုစတင်ထမ်းဆောင်တဲ့အခါကျရင်နိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်နိုင်ခြင်းရှိတဲ့တောင်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးနစ်ကီဟာလေးနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်အုပ်ချုပ်ရေးမှူးဟာလေးဟာမဲဆွယ်ဘွဲကာလမှာထရန့်ကိုဝေဖန်ပြောဆိုခဲ့တာတွေရှိခဲ့တယ်လို့ထောက်ခံမှုပေးဖို့တွန်းဆုတ်ခဲ့တာရှိပေမဲ့နိုင်ငံသားရေးဝန်ကြီးတာဝန်ပေးအပ်ဖို့စဉ်းစားသူတွေကမှပါဝင်လာတာဖြစ်ပါတယ်။အုပ်ချုပ်ရေးမှူးဟာလေးဟာအိန္ဒိယနိုင်ငံကရွှေပြောင်းအခြေချနေထိုင်သူမိဘနှစ်ပါးကမွေးဖွားလာသူလည်းဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာတော့အမျိုးသားလုံခြုံရေးဆိုင်ရာယာရုတွေခန့်အပ်ရေးကိုထရန့်ကအဓိကအာရုံစိုက်ခဲ့တယ်လို့တခြားအစိုးရအဖွဲ့ဝင်နေရာတွေအတွက်စဉ်းစားတာတွေလည်းရှိခဲ့ပေမဲ့ဘသူတွေကိုရွေးချယ်မလဲဆိုတော့ချက်ချင်းဆုံးဖြတ်မဲ့ပုံမပေါ်ပါဘူး။တာဝန်ခန့်အပ်မဲ့သူတွေရဲ့အမည်တချို့ကိုနိုဝင်ဘာလ24ရက်ကျေးဇူးတော်နေ့ဒီအားလည်းရမတိုင်မီထုတ်ဖော်ပြောဆိုကောင်းပြောဆိုနိုင်ကြောင်းထရန့်ရဲ့စီယုံရေးအဖွဲ့မန်နေဂျာကွန်ဝေးကပြောဆိုခဲ့တယ်လို့ကျင်ညာနိုင်ခြင်းမှကျင်ညာနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။နောက်ဆုံးအဆုံးဖြတ်ကတော့ထရန့်တဦးတည်းကသာချမှတ်မှာဖြစ်တယ်လို့လည်းရုံးမြင့်တန်းကြားမေးမြန်းခန်းတစ်ခုမှပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထည်ရွေးကောက်ပွဲမှာနိုင်ရခဲ့ပြီးတဲ့နောက်ထရန့်ဟာအီဂျစ်သမ္မတအက်ဗ်ဒဲဖော်တာအယ်စစီဂျမနီဝန်ကြီးချုပ်အန်ဂလာမာကယ်ရုရှားသမ္မတဗလာဒီမီယာပူတင်တို့အပါအဝင်ကမ္ဘာခေါင်းဆောင်ဒေါက်တာများများနဲ့တယ်လီဖုန်းဆက်စကားပြောခဲ့ပြီးဂျပန်ဝန်ကြီးချုပ်နဲ့ကတော့ပထမဆုံးလူချင်းတွေ့ဆုံမှဖြစ်ပါတယ်ရှင်။
စီးရီးယားရေကိစ္စနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အဖွဲ့ကကိုယ်စားလှယ်တွေနဲ့ဆက်သွယ်နေပြီလို့ရုရှားအစိုးရထိတ်တန့်တာဝန်ရှိသူတို့ကကြားသာပတင်းနဲ့မှပြောဆိုလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တည်တက်လာမယ့်အချိန်ဟာအရေးကြီးတဲ့အလှည့်အပြောင်းကာလဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးမီခေးဘော်ဒနော့ဖ်ကရုရှားနိုင်ငံမြို့တော်မော်စကိုမှာသတင်းထောက်တွေကိုပြောကြားခဲ့တာကို Interfax သတင်းဌာနမှကိုကဖော်ပြထားပါတယ်။သမ္မတအသစ်ကိုအကူအညီပေးနိုင်ခြင်းရှိတဲ့လူတွေနဲ့ကျွန်တော်စတင်ဆက်သွင်းနေပြီလို့လည်းသူကပြောပါတယ်အမေရိကန်အစိုးရအဖွဲ့အစ်ရောတာဝန်ပြီးဆုံးတော့မဲ့အစိုးရအဖွဲ့အနေနဲ့ရောစီးရီးယားပြဿနာဖြေရှင်းတဲ့နေရာမှာရုရှားမပါဘဲနဲ့မဖြစ်နိုင်ဘူးဆိုတော့အချက်ကနေစတင်လှုပ်ဆောင်သွားမယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းပြီးတော့ပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေအတွက်လမ်းဖွင့်ပေးဖို့သူတို့အနေနဲ့အဆင်သင့်ရှိကြောင်းလည်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်နိုင်ငံသားရေးဝန်ကြီးကာကွယ်ရေးဝန်ကြီးဒါမှမဟုတ်အမျိုးသားလုံခြုံရေးအကြံပေးဖြစ်မဲ့သူရဲ့အမိပါဝင်အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတအနေနဲ့သူရဲ့အစိုးရကက်ဘိနက်အဖွဲ့ကိုမဖွဲ့စည်းရသေးတဲ့အတွက်ရုရှားတာဝန်ရှိသူကဘသူ့ကိုညှဉ်းညွှန်းပြောဆိုရဲဆိုတာကတော့ချက်ချင်းမသိရသေးပါဘူးရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာကြီးနဲ့အလေးထားဆက်ဆံသွားမှာဖြစ်တဲ့အကြောင်းဂျာမနီနိုင်ငံသားတွေနဲ့ဥရောပတိုက်သားတွေကိုလေးထားပြောကြရင်ဥရောပနဲ့ခိုင်မာတဲ့ညီညွတ်မှုတွေပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်လက် လက်တွဲသွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကသတင်းစကားပါလိုက်ပါတယ်။သူ့နေရာမှာသမ္မတဖြစ်ဆက်ခံမဲ့ဒေါ်နယ်ထရန့်အနေနဲ့လည်းရုရှားနဲ့ဆက်လက်ရင်ဆိုင်သွားဖို့နဲ့သူ့လက်ထက်မှာဆောင်ရွက်ခဲ့တယ်လို့အမေရိကန်ရဲ့စံတမ်းမိုးတွေအကျိုးစီးပွားတွေနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်နိုင်မယ့်အပိုင်းတွေကိုရှာဖွေပြီးတော့အပြုသဘောဆောင်တဲ့ချဉ်ကပ်မှုမျိုးတွေလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။သူဆောင်ရွက်ခဲ့တဲ့ချဉ်ကပ်ပုံအတိုင်းတသွေးမတိန်လိုက်လို့ဖို့မျှော်လင့်မထားပေမဲ့နိုင်ငံရေးအရလက်တွေ့မဆန်တဲ့ချင်းကပ်ပုံမျိုးတွေမလုပ်ဖို့ရုရှားနိုင်ငံနဲ့လှုပ်ဆောင်နေတာတွေကိုအဆက်မဖြတ်လိုက်ဖို့တကယ်လို့များလူတွေထိခိုက်နစ်နာစေမယ်နိုင်ငံတကာဆန်တွေကိုချိုးဖောက်မယ်နိုင်ငံငယ်လေးတွေကိုအန္တရာယ်ဖြစ်စေမယ်ဆီးရီးယားလိုဒေသဒီတစ်ခုတွဲမှာရေရှည်ပြဿနာတွေခြံထားရစ်ခတ်မယ်ဆိုရင်တော့မှအဲ့ဒီအချိန်မှာပြည်လည်မှုရအောင်ကြိုးပမ်းသွားဖို့မျှော်လင့်ကြောင်းကိုလည်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ပူးတွဲပြုလုပ်တဲ့ဘာလင်မျိုးကသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတအိုဘားမားကပြောဆိုခဲ့တာပါသမ္မတအိုဘားမားဟာသူ့ရဲ့ဒီသမ္မတတက်တန်းအတွင်းနောက်ဆုံးအကြိမ်ပြပခီးစင်မှာအရေးကြီးတဲ့နေရာတစ်ခုဖြစ်တဲ့ဒီဂျာမနီနိုင်ငံကိုရွေးချယ်ပြီးတော့တွားရောက်ခဲ့တာပါဂျာမနီနိုင်ငံဟာဥရောပမှာထိပ်တန်းစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ရဲ့ကုန်သွယ်ဘက်အဖြစ်နဲ့သာမကဒီ NATO အဖွဲ့ထဲမှာလည်းအရေးကြီးတဲ့မဟာမိတ်နိုင်ငံအဖြစ်အမေရိကန်တပ်ဖွဲ့တွေကလက်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်
အေးမီယောဂါကာကွယ်ဆေးတွေကိုလွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလအတွင်းမှာကဘာတဝမ်းတိုးမြှင့်ထောက်ပံ့မှုတွေရှိခဲ့ပေမဲ့လည်းအေးမီယောဂါဟာကပ်ယောဂါတစ်ခုအဖြစ်နဲ့ရှိနေသေးတယ်ဆိုတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတိပေးလိုက်ပါတယ်။2006ခုနှစ်ကနေပြန်ကြည့်မယ်ဆိုရင်ကပ်ယောဂါလို့ဖြစ်နေတဲ့အေးမီယောဂါကိုတိုက်ဖျက်ရမှာကဘာတဝမ်းမှာရှိတဲ့တိုင်းပြည်တွေအနေနဲ့အဆင်သင့်မဖြစ်သေးဘူးဆိုတာကိုတွေ့ရတယ်လို့ WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲ H5N1 ကျန်းငယ်တုတ်ကွေးယောဂါကဘာတဝမ်းပြန့်နှံ့ခဲ့တဲ့အတွက်စိုးရိမ်မှုတွေဖြစ်ခဲ့ကြရပါတယ်။ဒါကိုတုတ်ပြန်တဲ့အနေနဲ့အေးမီယောဂါကာကွယ်ဆေးတွေထိုးဖို့အတွက်အဓိကရွယ်ချက်3ခုပါတဲ့ GAP ကဘာတဝမ်းလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်အစီအစဉ်တစ်ခုကို WHO ကချမှတ်ခဲ့ပါတယ်။အဲ့ထဲမှာရာသီပေါ်အခြေခံပြီးထိုးရမယ့်ကာကွယ်ဆေးကပ်ယောဂါတိုက်ဖျက်ကာကွယ်တဲ့အနေနဲ့ကာကွယ်ဆေးတွေတိုးမြင့်ထုတ်လုပ်ရေးအပြင်ဖွံ့ဖြိုးဆဲနိုင်ငံတွေကပုံမှန်စွမ်းရည်မြင့်တင်ရေးပုံမကောင်းမွန်တဲ့ကာကွယ်ဆေးတွေရရှိဖို့အတွက်သုတေသနလုပ်ငန်းတွေကိုအားပေးလှုပ်ဆောင်ဖို့တွေပါဝင်ပါတယ်။အခုအခါမှာအဲ့ဒီအစီအစဉ်တွေဟာအဆုံးသတ်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တခုကျော်ကာလအတွင်းအေးမီကပ်ယောဂါအတွက်ကဘာတဝမ်းရဲ့ပြင်ဆင်မှုတွေဟာအင်မတန်မှတိုးတက်ကောင်းမွန်လာတဲ့ဆိုပေမဲ့ဒီအေးမီကပ်ယောဂါအန္တရာယ်ဟာ2016ခုနှစ်အတွင်းမှာလည်းရင်ဆိုင်နေရသေးတဲ့အတွက်ဒါကိုလက်လျှော့လို့မဖြစ်သေးတဲ့အကြောင်း WHO ရဲ့အထွေထွေကျန်းမာရေးစနစ်နဲ့ဆန်းသစ်ပြောင်းလဲခြင်းအစီအစဉ်ကလက်ထောက်ညွှန်ကြားရေးမှူးမာရီဖောဂိနီကပြောပါတယ်ရှင်
New American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်ရှင်။ American သမ္မတ Barack Obama ဟာသူ့ရဲ့သမ္မတတက်တန်းတွင်နောက်ဆုံးအနေနဲ့အာရှပစိဘိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့တောက်ကြနေမှာပီရူးနိုင်ငံကိုရောက်ရှိလာမှာဖြစ်ပေမဲ့ရှင်းနှစ်ထဲထိတက်ရောက်ဖို့အစီအစဉ်မရှိသေးတဲ့ရွေးကောက်ခံသမ္မတ Donald Trump အကြောင်းကသာဒီခီးစင်မှာလွှမ်းမိုးနေမယ်အလားအလာရှိပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းဒီအမေရိကန်ဥဆောင်တဲ့ပစိဖိတ်ရံဝန်ဒေသနိုင်ငံတွေအခြားကုန်သွယ်ရေးသဘောတူညီချက် TPP ဟာအမေရိကန်အတွက်အထိနာစေမဲ့လို့ရဲ့မတရားနိုင်ကျင့်ခံရမဲ့အစီအစဉ်တစ်ခုဖြစ်နေထွန့်ကပြောဆိုခဲ့တာဖြစ်ပါတယ်။သတင်းနဲ့ပတ်တောင်မပြည့်သေးတဲ့ဒေါ်နယ်ထရန့်ရဲ့မထင်မှတ်တဲ့ရွေးကောက်ပွဲအောင်နိုင်မှုကကုန်သွယ်ရေးသဘောတူညီချက်ကိုဒီနှစ်တည်းလွတ်တော်မှာအတည်ပြုပေးနိုင်မဲ့အခွင့်အလမ်းကိုဖျက်ဆီးလိုက်သလိုဖြစ်ခဲ့ပြီးတော့နောက်တက်လာမဲ့အစိုးရအနေနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးမဲ့အရေးယောင်လည်းမတွေ့ရပါဘူး။ TPP ကုန်သွယ်ရေးသဘောတူညီချက်ဟာအခုအခါရက်ဆိုင်သွားတာတေချာနေပြီလို့လည်းစင်ကာပူနိုင်ငံမှာရှိတဲ့အမှုဆောင်ညွှန်ကြားရေးမှူး Dabra Ames ကပြောဆိုခဲ့ပါတယ်။ Trump အနေနဲ့ American လုံသမားတွေကိုကူညီဖို့အတွက်12နိုင်ငံပါဝင်တဲ့ဒီသဘောတူညီချက်ထက်ပိုကောင်းတဲ့နည်းလမ်းမရှိဘူးဆိုတာကိုမြင်စေချင်တယ်လို့TPP ကိုရက်ဆိုင်လိုက်ခြင်းအပြင်တရုတ်နိုင်ငံကိုဆော့ဆော့ဆီဆီအနိုင်ပေးလိုက်ရာရောက်လိမ့်မယ်လို့လည်း VOA ကိုပြောဆိုခဲ့ပါတယ်
တပီတောင်စနစ်နှစ်ခုဆိုတဲ့ခွဲခြားတဲ့မူကိုထောက်ခံအားပေးတဲ့ဟောင်ကောင်ရွေးကောက်ခံလွှတ်တော်အမတ်နှစ်ဦးကျန်းသစ္စာတင်ဆိုပြီးတဲ့နောက်တရုတ်သမ္မတရှီကျင်းပင်ကဘေကျင်းရှိပြည်သူ့ခမ်းမမှာလွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားတဲ့မိန့်ခွန်းမှာအနာဂတ်မှာတရုတ်နိုင်ငံတစ်ခုတည်းသာရှိရမယ်ဆိုတာကိုပြတ်ပြတ်သားသားပြောဆိုခဲ့ပါတယ်သမ္မတရှီကတရုတ်ပြည်လူတို့တရလုံးအနေနဲ့နိုင်ငံကိုသွေးခွဲစေမဲ့ကြိုးပမ်းတဲ့လှုပ်ရမှန်သမျှကိုပြင်းပြင်းထန်ထန်ဆန့်ကျင်သွားမှာဖြစ်တဲ့ မည်သူကိုမှမည်သည့်အဖွဲ့အစည်းကိုများမည်သည့်ပါတီကိုမှတရုတ်နိုင်ငံရဲ့အချုပ်အခြာကိုဘယ်နည်းနဲ့မဆိုဘယ်အချိန်မှမဆိုထိပါခွင့်ပြုမှာမဟုတ်ဘူးဆိုတာကိုအခိုင်အမာစွဲကင်ထားတယ်လို့တရုတ်သမ္မတရှီဂျင်းပင်ကပြောပါတယ်အခုလိုပြောကြတဲ့သူရဲမိကွန်းကြောင့်ဟောင်ကောင်ရဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးမိကွန်းတွေပို့ပြီးတော့ထွက်ပေါ်လာစေပါတယ်ရှင်
ဆီးရီးယားခြေဆိုင် IS အကြမ်းဖက်အဖွဲ့အတွက်ပါကစ္စတန်နိုင်ငံတွင်းမှာလူသစ်စုဆောင်ရေးလှုပ်ဆောင်နေတဲ့စစ်သွေးကြွ၈ယောက်ပါအဖွဲ့တစ်ခုကိုဖမ်းဆီးမိခဲ့ကြောင်းပါကစ္စတန်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့လဲဖြစ်လူဦးရေများတဲ့ပန်ချက်ပြည်နယ်ရဲ့မြို့တော်လဲဖြစ်တဲ့လာဟောမှာညဘက်စစ်စင်ရေးအတွင်းအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးတပ်ဖွဲ့တွေကစစ်သွေးကြွတွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ကြားသာပရင်းတွေကတရားဝင်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်လက်ကင်ဖုန်းတွေ laptop ကွန်ပျူတာတွေနဲ့ IS အဖွဲ့အတွက်ဝါရဖြန့်ချီပစ္စည်းတွေကိုလည်းတင်ဆက်မိခဲ့တယ်လို့အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ဖမ်းဆီးခံရတဲ့စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံအပြင်ပါကစ္စတန်နဲ့နေချင်းထိစပ်နေတဲ့အိန္ဒိချင်းအာဖဂန်နစ္စတန်နဲ့ဒီအီရန်နိုင်ငံတွေစီကိုတရားမဝင်ပို့ဆောင်ပေးဖို့လူငယ်မျိုးသားတွေကိုစုဆောင်းနေကြတာဖြစ်ပါတယ်သူတို့အနေနဲ့တိုက်ခိုက်ရေးသမားအမြောက်များကိုဆစ်လွတ်ခဲ့ပြီးဖြစ်တယ်လို့နောက်ထပ်တတုတ်ကိုလည်းပို့ဖို့အစဉ်သစ်ဖြစ်နေပြီဆိုတဲ့အကြောင်းစစ်စစ်မေးမြန်းသူတွေကိုဝန်ခံခဲ့တယ်လို့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးဌာနကပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့နှစ်နဲ့အတွင်းမှာဒီမြို့တော်တော်များများမှာလှုပ်ရှားနေတဲ့ IS စစ်သွေးကြွရွာနဲ့ရာနဲ့ချီကိုလည်းဖမ်းဆီးမိခဲ့ပေမဲ့ပါကစ္စတန်နိုင်ငံတွင်းမှာတော့ IS အဖွဲ့အနေနဲ့ဒီစူးစီးပြီးတော့အခြေစိုက်တာမျိုးမရှိဘူးလို့ပါကစ္စတန်အစိုးရတာဝန်ရှိသူကပြောဆိုခဲ့ပါတယ်ရှင်။ဒါနဲ့ရှားဖောင်ရေဒီနယူးယောက်မြို့က Guggenheim ပြတိုက်မှာရှိတဲ့ရွှေအင်သာအကြောင်းကြားပြီးပြီလား
။အော်ကြားလိုက်တယ်ဒီစင်းရဲချမ်းသာမရွေးလူတိုင်းရွှေအင်သာတက်နိုင်ပြီဆိုတာလေ
။ဟုတ်တယ်အဲ့ဒါကြောင့်အခုပြဿနာတက်နေတာလေ။
ဘာပြဿနာလဲဟာ
လူတိုင်းတက်နိုင်တယ်ဆိုမှတော့အဲ့ဒီပြတိုက်ကိုလာတဲ့လူတိုင်းကဒီရွှေအင်သာကိုတက်ဖူးအောင်လို့ဆိုပြီးတော့တန်းစီကြတာလေဟိုတယောက်တယောက်ကို2နာရီလောက်တန်းစီရတယ်တဲ့အဲ့တော့အရေးပေါ်သွားခြင်းတဲ့လူဆိုရင်ပြဿနာတက်တာပေါ့ဒါကြောင့်မလို့အရေးပေါ်သုံးခြင်းတဲ့သူဆိုရင်တဲ့ဒီတခြားကိုသွားကြဖို့ပေါ့နော်သတိပေးထားတာနင်းဆိုရင်ရောဒီရွှေအင်သာတက်ဖို့အတွက်2နာရီလောက်စိတ်ရှည်လက်ရှည်နဲ့တန်းစီနိုင်မှာလား
ဟဲ့ရွှေအင်သာတရားဖို့ကို2နာရီလောက်ကြီးတော့ငါမဆောက်နိုင်ဘူးတကယ်ချင်းရေ
မင်းနနာ channel ရှားပေါင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံရေးသုံးသပ်သူနှစ်ဦးရဲ့စာတမ်းပိတ်ပင်ခံရတဲ့အကြောင်းတင်ဆက်ပေးပါမယ် NLD အစိုးရလက်ထက်ပြန်ကြားရေးဝန်ကြီးဌာနကဦးစီးပြီးတော့ဒီဇင်ဘာလအတွင်းမှာကျင်းပမဲ့တမိုင်းဆိုင်ရာစာတမ်းဖတ်ပွဲအတွက်တင်သွင်းထားတဲ့နိုင်ငံရေးသုံးသပ်သူနှစ်ဦးရဲ့စာတမ်းတွေကိုသက်ဆိုင်ရာကပိတ်ပင်လိုက်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့အစိုးရရဲ့ပုံရိပ်ကိုထိခိုက်စေချောင်းနဲ့အပြောင်းလဲကိုအထောက်အကူဖြစ်စေတဲ့အကျိုးရှိပြီးတော့လွတ်လပ်တဲ့စာတမ်းဖတ်ပွဲမျိုးရှိဖို့လိုအပ်တဲ့အကြောင်းကိုမြန်မာရေးသုံးသပ်သူတွေကတုံ့ပြန်ပြောကြားလိုက်ပါတယ်မန်အင်ဂျင်နီယာအပြည့်စုံကိုပြောပြပေးပါမယ်ရှင
်လက်ရှိပိတ်ပင်ခံရတဲ့စာတမ်းနှစ်ဆောင်ကတော့ဒေါက်တာရမျိုးသိန်းရေးသားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအကျက်အတည်းစာတမ်းနဲ့စာရေးဆရာနောင်ကျော်ရေးသားတဲ့ငိမ့်ငယ်ရေးခီးနှစ်ကိုကောက်မဆောက်သောလမ်းများဖြစ်ပါတယ်။နိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့ပြန်ကြားရေးဝန်ကြီးဌာနကသက်ဆိုင်သူတွေစီပေးပို့ခဲ့တဲ့စာရီထဲမှာတော့ဒီစာတမ်းတွေဟာလက်ရှိဆောင်ရွက်နေသောငြိမ်းချမ်းလုပ်ငန်းစဉ်များတွင်ပြဿနာရှိနိုင်သည်ဟုယူဆသောကြောင့်ဆိုင်းငံ့ထားရန်ကော်မတီဝင်များနှင့်တဘာပတိအဖွဲ့ဝင်များကဝန်내စွာဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒေါက်တာရံမျိုးသိန်းကတော့ပြန်ကြားရေးကပိတ်ပင်ခဲ့တဲ့သူတို့စာတမ်းတွေဟာစာတမ်းဖတ်ပွဲခေါင်းစဉ်နဲ့ကိုက်ညီတဲ့အပြင်တိုင်းပြည်အပြောင်းအလဲအတွက်အထောက်အကူဖြစ်စေကြောင်းအခုလို VOE ကိုပြောပါရစေ
။ကျွန်တော်တို့တိုင်းပြည်မှာရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟာလည်းပဲတကယ်တော့ကျွန်တော်တို့နိုင်ငံရဲ့ခေတ်ပြိုင်တမိုင်းနဲ့ဆက်ဆက်နေတဲ့စာပေပဲလို့ကျွန်တော်ကတော့နားလည်တယ်။နောက်ပြီးတော့ဒီလိုပဲကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာချက်တန်းခဲ့ရတဲ့အတွေ့အကြုံတွေအသိအမြင်တွေဟာလည်းပဲဒီခေတ်ပြိုင်တမိုင်းနဲ့ဆက်ဆက်နေတဲ့ဟိုစာပေတွေပဲလို့ယူဆမယ်ဆိုရင်ယူဆလို့ရတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်တော့ဥပမာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးရေးတာနောက်ပြီးတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးရေးတာဟာစာတမ်းဖတ်ပွဲရဲ့ခေါင်းစဉ်နဲ့တော့ကိုက်ညီတယ်လို့ကျွန်တော်ကမြင်တယ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ကာလမှာကျွန်တော်တို့မျှော်လင့်တဲ့စာတမ်းဖတ်ပွဲပုံစံမျိုးတွေဖြစ်လာနိုင်တယ်လို့ယူဆတဲ့အတွက်ကြောင့်မလို့လေကျွန်တော်တို့ကဒီစာတမ်းကိုကျွန်တော်ကရေးသားပြီးတော့ပြပို့ခဲ့တာဖြစ်တယ
်ဟုတ်ကဲ့ အဲ့တော့ဒေါက်တာရံမျိုးသိန်းရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေအကျက်တဲစာရဲနဲ့ပတ်သက်လို့မေးရမယ်ဆိုရင်တက်မတော်ရဲ့ယုံကြည်မှုကိုရမှဖွဲ့စည်းပုံကိုပြင်လို့ရမယ်ဆိုတာကိုသိလို့ NLD အစိုးရကနေပြီးတော့ဗောနော်သူတို့ဟိုအပြန်လှန်ပူးပေါင်းလှုပ်ဆောင်နေတယ်လို့နားလည်ပေးတင်တယ်မထင်ဘူးလားရှင
်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုရင်းဉဏ်ရေးအကျက်တဲကိုဖြည့်ရှင်းနိုင်ဖို့မှာကျွန်တော်တို့အားလုံးပါဝင်ပြီးဆောင်ရွက်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အားလုံးပါဝင်ပြီးဆောင်ရွက်တယ်ဆိုတဲ့နေရာမှာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟလာအခြားနိုင်ငံရေးပါတီတွေရောတိုင်းရင်းသားပါတီတွေရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောအရက်ဖက်အဖွဲ့အစည်းတွေရောအားလုံးပါဝင်ပြီးတော့ခေါင်းချင်းရိုက်စဉ်းစားပြီးတော့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်အမြင်ဥမာအစိုးရနဲ့တပ်မတော်ကပဲနှိမ့်နှိုင်းသဘောတူညီမှုယူပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲအတွက်ကိုကြည့်ရရောက်အထောက်အကူပြုနိုင်ဖို့အလားအလာနေတယ်လို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့အဲ့ဒီလိုကျွန်တော်တို့စဉ်းစားချက်မှာတမတော်ဟာအထူးအခွင့်အရေးရထားတဲ့အဖွဲ့အစည်းပုံစံမျိုးဖြစ်ဖို့မတည်ဘူးလို့ကျွန်တော်ကမြင်တယ်။ဥပမာဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုဖြည့်ရှင်းတဲ့နေရာမှာနော်တမတော်ကသဘောတူမှဖြည့်ရှင်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဟလာအစိုးရရောအားလုံးရောအတမတော်ကိုအလိုလိုက်ပြီးတော့အကြိုက်ဆောင်နေရတယ်ကြိပ်ပေါင်းနေရတယ်ဆိုတဲ့ပုံစံမျိုးဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့တမိုင်းမှာတက်မတော်ရဲ့အခန်းကဏ္ဍဟာလည်းပဲဟိုပြည်သူနဲ့ပို့ပြီးတော့ကင်းကွာတယ်လို့ဖြစ်သွားမယ်လို့ကျွန်တော်ကမြင်တယ
်အဲ့တော့အခုချိန်မှာဒီ NLD ရောတိုင်းရင်းသားတွေပါဖွဲ့စည်းပုံပြည်ရေးကူတာတောင်းဆိုနေမယ်ဆိုရင်ငြိမ်းချမ်းရေးဖြစ်စဉ်ကရှေ့ကိုပေါ့လေဆက်ပြီးတော့ရွေးနိုင်မယ်လို့ထင်ပါလားရှင်
လက်ရှိကျွန်တော်တို့နိုင်ငံပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ကိုရှေ့တိုးနိုင်ဖို့ဆိုရင်ကျွန်တော်တို့ဟာမဖြစ်မနေဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုလည်းတပြိုင်နက်ဖြည့်ရှင်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့ငြိမ်းချမ်းရေးကိုအရင်လုပ်မယ်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုနောက်မှဖြည့်ရှင်းမယ်ဆိုတဲ့စဉ်းစားချက်ဟာလက်တွေ့မကျဘဲနဲ့စိတ်ကူးရင်ဆန်နဲ့စဉ်းစားချက်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ခေပြိုင်တမိုင်းဆိုင်ရာစာပေစာတမ်းဖတ်ပွဲအတွက်အခြားတင်သွင်းထားတဲ့စာတမ်းတွေထဲမှာအလားတူအပိတ်ခံရတာမျိုးရှိသလားဆိုတာကိုတော့ပြည်ချိုင်းဝင်ကြီးဌာနဘက်ကမထုတ်ပြန်သေးပါဘူးစာတမ်းအပိတ်ခံရတဲ့စာရေးဆရာနောင်ကျော်ကတော့အခုလိုပြည်ချိုင်းဌာနရဲ့လုပ်ရဟာပထမဆုံးကြိမ်တက်လာတဲ့အရက်သား NLD အစိုးရရဲ့ပုံရိပ်ကိုထိခိုက်စေကြောင်းသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာရေးသားထားပါတယ်ရှင်
မဲအင်ဂျင်နိုင်တင်ဆက်ထားတာပါအခုဆက်ပြီးတော့လူသားချင်းစာနာမှုသူရဲကောင်းစုချင်းမင်ခံရသူအကြောင်းကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာရဲ့ထိုင်းမြန်မာနယ်စပ်ကမဲတော်ဆေးကန်းကိုထူထောင်ခဲ့တဲ့ဒေါက်တာစင်တရာမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ 8X အဖွဲ့ကနေပြီးတော့2016လူသားချင်းစာနာမှုသူရဲကောင်းစုချင်းမင်ခဲ့ပါတယ်ဒါဟာထိုင်းမြန်မာနယ်စပ်ကကလေးသူငယ်ကာကွယ်စောင့်ရှောက်မှုတွေနဲ့ပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေမှာဒေါက်တာစင်တရာမောင်ရဲ့နှစ်ပေါင်း30နီးပါးအားထုတ်လာမှုကိုနိုင်ငံတကာကအသိအမှတ်ပြုတာလို့ပြောရမှာပါရှင်။အဲ့ဒီအတွက်လည်းလုံဖို့ကိုင်မဲ့တွေကဝမ်းသာဂုဏ်ယူကြောင်းပြောကြပါရယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲတော်ဆေးကန်းကိုတီထောင်သူလည်းဖြစ်မြန်မာဒုက္ခသည်တွေနဲ့အိုးအိမ်ဆုံးခွာခဲ့ရတဲ့တိုင်းရင်းသားလူမျိုးစုတွေအခြေအနေမဲ့သူတွေမြန်မာရွှေ့ပြောင်းလုပ်သမားတွေအတွက်ပညာရေးကျန်းမာရေးလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တဲ့ဒေါက်တာစင်တီယာမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ 8X အဖွဲ့ကနေ2016ခုနှစ်ရဲ့လူသားချင်းစာနာမှုသူရဲကောင်းစုကိုချီးမြှင့်ခဲ့တာပါဒီစုရတဲ့အတွက်ဒေါက်တာစင်တီယာမောင်နဲ့အတူပညာရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ကလေးတငယ်ဖွံ့ဖြိုးမှုစင်တာ CDC ကျောင်းရဲ့ကျောင်းအုပ်ကြီးမန်းရွှေနှင်းကအခုလိုပြောသွားပါတယ်
ကျမအနေနဲ့2019နဲ့ဒီ2019နှစ်ကလည်းဒီဒီရရဲ့ဒီပြည်ဘောဆူသားတို့ကျမကြီးကိုပညာကြီးကိုပြည်ကတ်ကတ်ချောင်းချောင်းကြီးရောအဲ့ဒါတွေကအဲ့ဒါတွေကိုဒီဇိုင်းမှာမှကျမကြီးကျူတာပါနာဟိုလာခင်မှုပေါ်မှာဒီတိုင်းစာနာမှုရှိပေါ်လာရတဲ့ပြည်တော်တို့အနေနဲ့ကျမကျူတာခဲ့တဲ့ကျမလူဆောင်လှူလာခဲ့တဲ့လုံးမြန်ရဲ့အောင်မြင်မှုတွေလည်းကျွန်တော်တို့တက်မှာပါလေကျွန်တော်ဝင်လည်းဝင်သားတယ်ကျွန်မရဲ့ဟိုတင်ပါလိလုံးမြန်တွေကိုကျွန်တော်တို့ပါရမီရှိကူခွန်ရတာဆာမလို့ကျွန်တော်တို့ဒီတကယ်တကယ်မှာကျွန်မရဲ့လုံးမြန်တွေပေါ်မှာကျွန်တော်တို့တတော်တနေရနေလို့ကူရောပါဝင်ခဲ့ကူနေဟိုလက်တွေလုံးဆောင်ခွင့်ပေါ်တော့အဲ့ဒါတွေရတဲ့ပြည်လေကျွန်တော်တို့ဟိုဝင်သားတယ်
ထိုင်းမြန်မာနယ်စပ်ကအမျိုးသမီးတွေနဲ့ကလေးငယ်တွေကိုအကူအညီပေးနေတဲ့ အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့မတ်ရီဝင်းကလည်းဒေါက်တာစင်တီယာမောင်ဟာထိုင်းမြန်မာနယ်စပ်ကကလေးတငယ်တွေနဲ့အမျိုးသမီးတွေရဲ့အရေးကိုလှုံ့ဆော်နေတဲ့သူဖြစ်တဲ့အကြောင်းအခုလိုပြောသွားပါတယ်
။ဆရာမကြီးပေါ့နော်ဒီခုရတဲ့ဒီလူသားချင်းစာနာမှုပေါ်မှာပေးတဲ့စုပေါ့နော်ကျမတို့ဒီဆော့ဖွဲ့နေနဲ့အများကြီးမလဲဝမ်းသာတယ်ဆရာမကြီးတို့လည်းအများကြီးခုန်ကြီးရပေါ့နော်အဲဆရာမကြီးကခုဆိုရင်ပေါ့နော်ထိုင်းမြန်မာနယ်စပ်မှာဆိုရင်ဒီနှစ်ပေါင်း30လောက်ရှိပြီးတော့ဒီကလေးတွေရဲ့ကိစ္စတွေနောက်ပြီးတော့ဒီအမျိုးသမီးတွေရဲ့ဆရာမကြီးကိစ္စတွေ HIV ကိစ္စတွေနောက်ပြီးတော့ဒီကလေးတွေရဲ့သာကွယ်ဆောက်ရှောက်မှုပိုင်းနဲ့ပတ်သက်တဲ့ဟာတွေလည်းပေါ့နော်သူကအများကြီးလှုံ့ဆော်ပေးခဲ့တယ်ပေါ့နောက်ပြီးတော့ဒီကျမတို့ဆောင်းမရှိတဲ့ပေါ့နော်ကျမတို့ဆောင်းမဆိုတဲ့ကလေးတွေအများကြီးရှိတယ်ပေါ့နော်ကျမတို့ဆောင်းမရှိတဲ့ကလေးတွေရဲ့ကျမကြီးဆောက်ရှောက်မှုပြောလို့ရှိရင်အဲ့ဒီအမျိုးသမီးတွေရဲ့ဒီကျမကြီးဆောက်ရှောက်မှုဆိုလို့ရှိလို့ရှိနေပေါ့နော်ဒီကျမကြီးဆီဒီယာမောင်ဟာအများကြီးသူလှုပ်ခဲ့ပြီးရပေါ့နော်အားကြောင့်ပေါ့နော်ဒီစုကလည်းကျမကြီးအတွက်အများကြီးလည်းထိုက်တန်တယ်ကျမကြီးအတွက်ကိုယ်ယူပါတယ်ပေါ့
ဒီစုရရှိမှုနဲ့ပတ်သက်လို့ဒေါက်တာဆင်ဒီယာမောင်ကတော့သူမရဲ့ဈေးကမ်းမှာနှစ်စဉ်နှစ်တိုင်းလူနာအရေးအတွက်တိုးလာနေပြီးဈေးကမ်းအနေနဲ့ကျန်းမာရေးလုပ်သားတွေကိုသင်တန်းတွေပို့ချတာအပြင်ဆေးဝါးကုသဖို့လိုအပ်နေတဲ့မြန်မာပြည်အရှိတ်အဟန်းကကရင်လူထုတွေထံကိုလည်းနယ်လက်ကျောပေါ့အိတ်ဆေးကုတဲ့အဖွဲ့တွေကသွားရောက်ကုသပေးနေတဲ့အကြောင်းတွေကိုပြောဆိုခဲ့ပါတယ်။ဒေါက်တာစင်တီယာမောင်ကိုမြန်မာပြည်အပြောင်းလဲဖြစ်တဲ့အချိန်မှာမြန်မာပြည်ရင်းကိုပြန်ဝင်ဖို့အတွက်မြန်မာအာဏာပိုင်တွေကပြောဆိုခဲ့ပေမဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေနဲ့ရှေ့ပြောင်းလို့သမားတွေအတွက်သူမနဲ့အတူမေတော်ဆေးကန်းဟာဆက်ရှိဖို့လိုအပ်နေတယ်ဆိုပြီးပြောဆိုခဲ့တာပါမေတော်ဆေးကန်းကိုစတင်တည်ထောင်ချိန်ကဂရင်လေးလုံးသာရှိခဲ့ပြီးအခုဆိုရင်အဲ့ဒီဆေးကန်းမှာကျန်းမာရေးဝန်ထမ်း900လောက်နဲ့အတူနှစ်စဉ်ဆေးကန်းကိုလာတဲ့လူနာအရေးအတွက်ကတသိန်းခွဲနီးပါးလောက်ရှိနေပါတယ်အခုဆိုရင်လမစေပဲမွေးဖွားတဲ့ကလေးငယ်တွေကိုလည်းအသက်ရှင်အောင်အောင်မြင်စွာမွေးဖွားနိုင်မှုတွေကြောင့်အသက်9နှစ်အောက်ကလေးသေဆုံးမှုတွေလည်းလျော့နည်းလာအောင်လုပ်နိုင်ခဲ့ပါတယ်မေတော်ဆေးကန်းဟာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံမှာလာရောက်အလုပ်လုပ်ကြနေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေသာမကမြန်မာပြည်တွင်းအနေနဲ့အရရက်ကနေဆေးဝါးကုသဖို့လာခဲ့ကြသူတွေကိုလည်းအကူအညီပေးနေတာပါနှစ်စဉ်နှစ်တိုင်းမေတော်ဆေးကမ်းမှာမျက်စိခွဲစိတ်ကုသသူပေါင်းရာနဲ့ချီရှိပြီးတခြားယောဂါတွေကိုလည်းအခမဲ့ကုသပေးနေတာဖြစ်ပါတယ်ဒါအပြင်မြန်မာရွှေ့ပြောင်းလုပ်သမားတွေရဲ့ကလေးငယ်တွေအတွက်လည်းအခမဲ့ကျောင်းတွေဖွင့်လှစ်ပြီးပညာသင်ကြားပေးနေတာလည်းဖြစ်ပါတယ်ဒေါက်တာစင်တီယာမောင်ဟာအခုရရှိခဲ့တဲ့2016ခုနှစ်လူသားချင်းစာနာမှုသူရဲကောင်းစုအပြင်ရေမွန်မက်ဆေဆေးစုအာရှဒီမိုကရေစီနဲ့လူ့အခွင့်အရေးစုအပါအဝင်နိုင်ငံတကာကပေးအပ်တဲ့စုပေါင်း20လောက်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။မဲအေးမှသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ဒေါ်နယ်ထရမ့်တက်လာလို့စီးရီးယားနဲ့ဆက်ဆံရေးပြောင်းလဲသွားမလားဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားနဲ့စီးရီးယားအစိုးရကလေကြောင်းတိုက်ခိုက်မှုတွေပြန်ပြီးစတင်နေရတဲ့မြားစီးရီးယားသဘုံတွေဟာလာမယ့်ဇန်နဝါရီလထဲမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တရားဝင်သမ္မတတာဝန်ဆယူတဲ့အခါမှာအမေရိကန်အစိုးရကသူတို့အပေါ်ထောက်ပံ့ပေးနေတာတွေဆုံးရှုံးသွားမလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။စီးရီးယား၊ Iraq ၊ Yemen နဲ့ Libya နိုင်ငံတွေကပြည်ပခါတွေနဲ့ပြည်ထနာတွေရင်ဆိုင်နေရတဲ့အရှိအလေပိုင်းဒေသမှာထရမ့်ရဲ့ရွေးကောက်ပွဲအောင်ပွဲကြောင့်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုနားလည်ဖို့ဒေတာတွင်းနိုင်ငံရေးအားပြိုင်သူတွေကကြိုးစားနေကြပါတယ်။ Henry Richwell ပြောထားတဲ့သတင်းကိုကိုရန်နန်ကပြောပြပေးပါမယ်ရှင်
။ Syria နိုင်ငံအလေပိုမြို့ရှေ့ကျန်းသဘုံထိန်းချုပ်ရနယ်မြေတွေကို Russia နဲ့ Syria စစ်လေယာဉ်တွေဘုံကျဲတိုက်ခိုက်နေတာပါ။သဘုံတွေပေါ်နောက်ထပ်ထိုးစစ်ဆင်မှုကြီးတွေလုပ်သွားမယ်လို့ Russia ဆိုရကပြီးခဲ့တဲ့သတင်းပတ်စောပိုင်းမှာကြေညာပြီးမြေထဲပင်လယ်ထဲကနေစစ်လေယာဉ်တွေနဲ့တိုက်နေတာပ
ါရုရှားရေတပ်သမိုင်းမှာပထမဆုံးအကြိမ်ဖြစ်ရုရှားလေယာဉ်တင်သင်းမောတိုက်ခိုက်ရေးမှာပါဝင်ခဲ့တာပ
ါစီးရီးယားနိုင်ငံတွင်အရသားတွေတည်ဆုံရတာဟာရုရှားနဲ့မဟာမိတ်စီးရီးယားဆွေးရတော့ကြောင့်ဖြစ်တယ်လို့အမေရိကန်ကစွပ်စွဲထားပေမဲ့ရွေးကောက်ခံသမ္မတထရမ့်ကတော့သူ့ရဲ့သဘောထားကတော့ပြော့ပြောင်းချောင်းရွေးကောက်ပွဲလှုပ်ရှားမှုတွေအတွက်မှပြခဲ့ပါတယ
်positive about
Vladimir Putin လက်အောက် Russia နဲ့ပတ်သက်လာရင် Trump ကအတော်လေးကိုအကောင့်မြင်ပါတယ်။ဒီ Syria မှာ Russia ပါဝင်ပတ်သက်နေတာကိုလည်း ISIS အဖွဲ့ချေမှုန်းရင်အားတစ်ခုလို့ယူဆထားတာပါ
။ Chatham House အဖွဲ့က Jane Kinnemark ပြောထားတာပါ။ဒီလိုအခြေအနေကြောင့်ပဲ Trump အစိုးရတက်လာရင် Sunni သဘုံတွေအပေါ်အထောက်ပံ့တွေပြန်ရုပ်သိမ်းပြီး Syria အစိုးရနဲ့သူ့ကိုကြောတောင်းနောက်ခံပေးနေတဲ့ Iran Shia Muslim တွေအသာစီးရသွားနိုင်တယ်ဆိုတဲ့ဆိုရင်မှုတွေတိုးလာနေတာပါ။အလားတူပဲအီရန်ကနျူကလ িয়ার လုပ်ငန်းတွေကန့်သတ်လိုက်တဲ့အတွက်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ဟာလည်းထရမ့်လက်ထက်မှာပြတ်သွားနိုင်ပွဲရှိပါတယ်။ဒါဟာဆိုးရွားလာတဲ့သဘောတူညီချက်လို့ထရမ့်ကပြောထားသလိုဒီသဘောထားကြောင့်လည်းဒေသတွင်းဆွန်နီအင်အားစုတချို့ရဲ့ထောက်ခံမှုကိုထရမ့်ရခဲ့ပါတယ
်။ Obama has been really disliked by Gulf
အထူးသဖြင့်အီရန်ရဲ့သဘောတူစာချုပ်ကြောင့်ဒီပင်လယ်ကွေ့ဒေသနိုင်ငံရေးအတိုင်းဝိုင်းကြားထဲမှာ Obama ကိုသိပ်ပြီးမကြိုက်ကြပါဘူး။ ဒီအီရန်ကိုဆက်ဆံလာတိတ်ပြီးပျော့လွန်ပြီးတော့ယုံကြည်လွန်းတယ်လို့သူတို့ကမြင်တာပါဒေါ်နယ်ထရမ့်ကပို့ပြီးတော့ခက်ကြံကြံပြောဆိုတာကိုတော့သူတို့သဘောကျကြပါတယ်ဒါမဲ့လည်းအဲ့ဒါကလည်းလက်တွေ့မှာဘလောက်ဖြစ်နိုင်မလဲဆိုတာဘာမှမသိကြပါဘူးရှင့
်ပြင်သစ်သမ္မတဖရန်ဆွာအော်လွန်ကတော့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြတ်အောင်မလုပ်ဖို့ထရမ့်ကိုဗိုလ်ထုနေကသတိပေးခဲ့ပါတယ
် Je sais que là il y a un principe de réalité
ဒီသဘောတူညီချက်ကကျွန်တော်တို့အာမခံပေးထားတာပါဒါသာမရှိရင်အခြေအနေကစိတ်ကိုဆိုးသွားနိုင်ပါတယ
် Trump အနေနဲ့အထူးသဖြင့်သူ့ရဲ့အစိုးရအဖွဲ့ကိုအပိသက်မဖွဲ့စည်းရသေးခင်မှာသူ့ရဲ့အနာဂတ်နိုင်ငံခြားရေးမူဝါဒတွေဘယ်လိုဖြစ်လာမလဲဆိုတာခမန်းခတ်ပါတယ်ဒါပေမဲ့သုံးသပ်သူအများစုကတော့သူ့ရဲ့ချင်းကပ်ပုံဟာလက်ရှိသမ္မတ Obama နဲ့လုံးဝဆန့်ကျင်ဘက်ဖြစ်လိမ့်မယ်လို့
Trump has for years given the impression that
ကတ္တန်ရဲ့အထုတဲ့အစိုးရပုံစံကိုသူသဘောကျတယ်ဆိုတာကို Trump ကအနှစ်တော်ကြာပြခဲ့ပါတယ်။တရုတ်မှာပဲဖြစ်ဖြစ်ရုရှားမှာပဲဖြစ်ဖြစ်အရှေ့အလယ်ပိုင်းမှာတွေ့ခဲ့ပူတဲ့အာဏာရှင်တွေပဲဖြစ်ဖြစ်အနိုင်ဆုံးအကြမ်းဖက်ဝါဒတိုက်ဖျက်ရေးအင်အားတစ်ခုဖြစ်နေမြင်တာပါ
။ American ရဲ့နိုင်ငံသားမူဝါဒတွေကိုမဟာဗျူဟာကြကြပြောင်းလဲပြစ်မယ်လို့ကတိပေးထားတဲ့ Trump အတွက်ယေမန်နိုင်ငံကနေလင်ပြားနိုင်ငံအထိပြစ်ခါတွေရှိနေတဲ့အရှေ့အလယ်ပိုင်းဒေသကအစောဆုံးစမ်းသပ်မှုဖြစ်ပါလိမ့်မယ်ခင်ဗျာ။
ကိုရနိုင်တင်ဆက်သွားတာပါအခုဆက်ပြီးတော့ရုရှားနဲ့စိုက်ဘာအင်တာနက်လုံခြုံရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ရုရှားကနေပြီးတော့လျှို့ဝှက်စုံစမ်းထောက်လှမ်းမှုနည်းတွေတိတိတတ်တတ်တိုးပြီးလှုပ်လာနေတယ်လို့ပြည်ထောင်စုံစမ်းစစ်ဆေးရေးအဖွဲ့ကသတိပေးထားပါတယ်ဒီလိုဆွဆွဲချက်တွေကိုရုရှားအစိုးရကတော့ညှင်းဆိုလိုက်ပါတယ်ဒါပေမဲ့လည်းပြည်ထောင်အစိုးရအနေနဲ့စိုက်ဘာအင်တာနက်လုံခြုံရေးမှာဘီလီယံဒေါ်လာ2သန်းကျော်ပို့သုံးဖို့နဲ့စုံစမ်းထောက်လှမ်းရေးဝန်ထမ်းအယောက်1000ကျော်တိုးချဲ့ပြီးခန့်ဖို့စီစဉ်ထားပါတယ်VOA သတင်းတော် Henry Richard ကလန်ဒန်မြို့ကသတင်းပေးပို့ထားတာကိုဆက်ပြီးနားဆင်ပါရှင်။ချင်းချောက်မှုတွေကိုတံပြန်နိုင်ဖို့နိုင်ငံလုံခြုံရေးကဏ္ဍမှာဒေါ်လာ 2.3 ဘီလီယံရင်းနှီးမြှုပ်နှံဖို့ရည်မှန်းထားပါတယ်။လေကြောင်းသွားလာမှုထိန်းချုပ်ရေးစနစ်နဲ့ဓာအားပေးရေးကွန်ရက်တို့လိုအဓိကတော့ချက်ကြတဲ့အခြေခံရန်ရာတွေကိုပြင်ပကပြစ်မှတ်ထားပြီးတိုက်ခိုက်နိုင်ဖို့ရှိတယ်လို့ဗီဒိန်ဗန်နာရေးဝန်ကြီး Philip Hammond ကပြောသွားပါတယ်
။ It is our duty to demonstrate
ဒီလိုလုပ်ရတွေကိုပြည်တံကနေလူငင်းကိုမပြုတ်နိုင်အောင်လက်တွေ့လုပ်ပြဖို့ကကျွန်တော်တို့တာဝန်ပါဒါကြောင့်ကျွန်တော်တို့ကကိုကိုကိုစိုက်ဘာဝင်းကျင်မှာကာကွယ်တာဒါမကတိုက်ခိုက်ခံရရင်လည်းတံပြန်ခုခံမှာပါ
ဟမ်မန်ကရုရှားကိုနာမည်တက်ပြီးမပြောခဲ့ပါဘူးဒါပေမဲ့ MI5 လို့လူသိများတဲ့ဗြိတိန်နိုင်ငံတွင်းစုံစမ်းထောက်လှမ်းရေးအဖွဲ့ရဲ့ကောင်းဆောင်အန်ဒရူးပါကာကရုရှားကပြင်းထန်တဲ့စိုက်ဘာအင်တာနက်ထိုးဖောက်မှုတွေစုံစမ်းထောက်လှမ်းမှုတွေနိုင်ငံတော်ပုံကန့်မှုနဲ့ဝါဒဖြန့်နှံတွေလုပ်နေတယ်လို့ဆွဆွဲခဲ့တာကို The Guardian သတင်းစာမှာဖော်ပြထားပါတယ
် I think that in MI5 for a long time
အကြမ်းဖက်မှုတွေကိုတံမြင်ရင်းနဲ့ပတ်သက်ပြီး MI5 ရဲ့အခြေအနေအများကြီးကိုသုံးနေရတယ်လို့ကျွန်တော်ထင်ပါတယ်ဒါဟာလုံးဝအရန်အရေးကြီးတဲ့ထိတ်တန့်အရေးပါရုရှားရဲ့ချင်းချောက်မှုကိုကင်တွယ်ဖို့ခုလဲနည်းပညာတွေစူးစီးပြီးအချိန်နည်းနည်းထပ်ပေါ်ယူနေရပါတယ
်ဒီလိုလှုပ်ဆောင်တာကတံပြန်တဲ့သဘောဆိုပေမဲ့လည်းအနှုတ်သဘောလည်းစောင့်စီနိုင်တယ်လို့ Chatham House Muwada အဖွဲ့က John Love ကပြောပါတယ
် The challenge for the western countries
ယူကရိန်းနဲ့တခြားနိုင်ငံတွေကိုပါအပြားကပ်ပြီးအခြေအနေတွေပိုဆိုးလာရင်ရုရှားကိုအတိုင်းအတာတစ်ခုအထိရှိတဲ့အရင်းမြစ်တွေကိုသုံးပြီးဖြေရှင်းနိုင်တယ်ဆိုတာကိုလိုအပ်ရင်ပြနိုင်ဖို့အနောက်နိုင်ငံတွေအနေနဲ့စိန်ခေါ်မှုရင်ဆိုင်ရမှာပါ
ဗြိတိန်နဲ့အနောက်နိုင်ငံတွေကရုရှားရဲ့ချင်းချောက်မှုကိုတံပြန်ရမှာစူးစီးတဲ့မူဝါဒမျိုးမရှိဘူးလို့The Economics Magazine က Edward Lucas လို့သုံးသပ်သူတွေကပြောပါတယ
် We need a joined up response to Putin's joined up
We want to be able စုံစမ်းထောက်လှမ်းရေးစွမ်းအင်သုံးစွဲမှုနိုင်ငံတော်ပုံကန့်မှုစီးရေးချင်းချောက်မှုစတာတွေနဲ့ဆက်ဆက်နေတဲ့သမ္မတပူတင်ရဲ့စူးစီးထားတဲ့ချင်းချောက်မှုကိုကျွန်တော်တို့ဘက်ကလည်းစူးစီးထားတဲ့တံပြန်မှုပြန်ပေးဖို့လိုပါတယ်အားလုံးတွေကအားအနည်းဆုံးချိတ်ဆက်မှုကရုရှားတတိယရဲ့ငွေတွေကိုတုံးလို့ရအောင်လုပ်ပေးနေတဲ့အနောက်နိုင်ငံကဘဏ်လုပ်ငန်းရှင်တွေရှိနေတဲ့စည်းငိုင်တွေပဲဖြစ်ပါတယ်သူတို့ကိုအေးအေးယူတာအမေရိကန်ပြည်ထောင်စုကိုပို့ပေးတာတွေလုပ်သင့်ပါတယ
်ရုရှားကငွေအများပြားကလန်ဒန်မြို့ကဘဏ်တွေမှာလဲပတ်နေတာပါဒီလိုကုန်သွယ်မှုတွေကိုဗြိတိန်ကစိုက်ဘာတိုက်ခိုက်မှုတွေကိုခုခံနေတဲ့အချိန်နဲ့တပြိုင်တည်းဖြေရှင်းဖို့လိုတယ်လို့မော်စကိုဝါရင်သတင်းတောက်အက်ဒဝတ်လူးကတ်စ်ကယူဆပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ16ရက်တောက်ကြနေမနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုံးလွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ 9 နာရီတိလိုင်းဒိုမီတာ 24.32/40 အပြင်လိုင်းလက်မီတာ 190 တို့ကနေထုံးလင်းပေးမဲ့စီစဉ်နေမှာဆိုရင်တော့
ဒီကောင်ကမဆိုတော့ဟာ6ရောက်ဆက်တယ်တစ်ခါဝင်တော့ခဏရောက်ဆက်ရောက်ဆက်တယ်ဒီကောင်ကဆေးမဆေးရအ
ောင်ရန်အောင်ပြန်ကြေးရွာကဆရာတော်ကရခိုင်စကားနဲ့ပြောသွားတဲ့အပြည့်စုံကိုတိုင်းရင်တင်းလောကကန္နာမှာနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီနေ့မနေ့တင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကဒီ J I N N ဒီမှာ a တခု B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့အပြာရောင်လားဒီချိန်ပေါ့ဒီတော့ဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခံမှန်းကြီးလက်စွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွယ်နဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ပြတ်တထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အသေးပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်။တော်ယုံတန်ယုံနဲ့မလုပ်ဘူး။လုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ?
Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကျမရဲ့ကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်အတွက်ကျမရဲ့ကဏ္ဍမှာတော့သွားပိုးစားယောဂအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာလေးလာမှုတစ်ခုရသွားပိုးစားသူရမ်းများတာမို့သွားကျမရဲ့ဂူးဆိုက်ဖို့လိုနေပြီလို့သွားဘက်ဆိုင်ရာဆရာဝန်တွေကသတိပေးထားပါတယ်။သွားပိုးစားတာဘာကြောင့်ဖြစ်ရတာလဲ။ပြီးတော့ဒီသွားပိုးစားတာကိုဘယ်လိုကာကွယ်နိုင်မှာသလဲ။သွားပိုးစားတာဖြစ်လာခဲ့ရင်လည်းစောစောသိနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဘလို့ကုသမှုတွေခံယူနိုင်ပါသလဲအဲ့ဒီအကြောင်းတွေကိုမြန်မာနိုင်ငံသွားဖက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတွင်းရေးမှူးဒေါက်တာမြင့်ထင်ကိုကိုဝင်းမင်းကမေးမြန်းဆက်သွယ်ထားတာကိုနားဆင်ပါရှင
် Okay ဒေါက်တာမြင့်ထင်ခင်ဗျာဒီသွားပိုးစားတာကမြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားဘယ်လိုရှိလဲကျ
ွန်တော်နိုင်ငံမှာတော့အကြီးအကျယ် country wide တော့စတန်နေပေါ့ဘယ်လိုလဲတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့တနည်းမှာကတော့လုပ်ကြည့်ရဆိုရဆိုရင်တော့ဆယ်ရောက်မှာရှိရလောက်ကပိုးစားတာရှိတယ်လို့အစီအစဉ်တွေရှိပါတယ်ခင်ဗျ
ဟုတ်ကဲ့ဒီသွားပိုးစားတာကအဓိကဘာကြောင့်ဖြစ်ရတာလဲ
စာပေါ့နော်စာတော့ပါရရှိသေးတယ်ဘယ်တော့မှရှိနေတဲ့ကြီးရတယ်ပေါ့သူတို့တောင်းဆမှုကြောင့်မလို့ဒီအဆစ်ဖြစ်ပေါ်လာတာရှိပါတယ်ဒါမှမဟုတ် exit ကြောင့်လို့ဒါလည်းမာတော့အကောင်ဒီ exit နဲ့စားထိုင်တဲ့ခါမှာဘွားအသားကြီးကကျော်သွားပြီးတော့ကျလာတဲ့ခါမှာကျော်ပြီးဖြစ်သွားတဲ့အခြေအနေရောက်သွားပါလို့ဆိုတော့ဒီကောင်ကစားတဲ့ပုံစံမျိုးဖြစ်သွားတယ်ဆူးတဲ့တကယ်ဆူးစားတယ်လို့ပြောကြတာပေါ့အ အကျိုးတော့ acid ကစားသွားတာ
ပါဟုတ်ကဲ့ဆရာအခုလိုဒီ acid ကနေပြီးတော့ဗောနော်သွားကိုစားသွားတာကဘလို့လူတွေမှာပို့ပြီးတော့အဖြစ်များလဲ
များဆုံးကတော့ဓာတ်စားခြင်းကများရင်ပေါ့အဲ့ဒီဒီမှာပို့ပြီးတော့သူဖြစ်တာတော့ပို့များပါတယ်ဒါတော့ဒီစားဆောက်ကတကယ်တော့တွားရင်မြင့်နေပြီမှာကြာသွားလို့ရှိရင်ဒါနဲ့မှရှိရတဲ့ကြည်ကဒီနဲ့ပေါင်းပြီးခါကြတော့သွားမယ်နဲ့လည်းဒီခါမှာ acid ပေါ်လာတယ်မျိုးဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောဘလို့လူတွေမှာဖြစ်ဖို့အန္တရာယ်များလဲဆရာ
ချို့ကြီးတွေမှာကျွန်တော်စီးချို့ရှိတဲ့လူတွေမျိုးထားရတာရှိနေတယ်မှာကျွန်တော်တခြားဘက်မှာတတိယကပ်တန်ဆက်တာနေသွားတဲ့ခံကြရလို့ရှိရင်လည်းဖြစ်ပါတယ်ညာဒီလိုတော့ဒီကအားလုံးတော့ workshop လုပ်သွားတာဖြစ်ပါတယ်ဒီ workshop မလုပ်သွားနိုင်ရင်ဆိုရှင်ခုနကကြားလို့ကြားတော့အကျဉ်းကျန်နေပါလို့ကဒီမှာမှာကြာစီပြေကတ်နေတဲ့ခံကြရလို့ရှိရင်ဒီရတဲ့ကြာစီပြေတဲ့ခါကျတော့အခုဖြစ်ဖို့ဒီများပါ
ဟုတ်ကဲ့ဆရာဘလို့သွားတွေမှာပို့ပြီးဆင်ပြလဲဆရာပို့ပြီးတော့ခရီးဆိုင်ကိုလုပ်မယ
်ညာတော့ပြောတော့ဒီအန်သွားတွေကျွန်တော်ပြောရမှာပါဒီ wiring ရဲ့လုပ်နေမှာမင်းတို့ချောမှုရှိတဲ့ကြားမျိုးတွေပေါ့နော်အရှိတော်ရင်းမှာတော့မင်းတို့ကချောမှုရနားပါတယ်ဆိုတော့အစားတော့ကတ်နေလို့ပြေနေလို့ဆိုလို့ရတာမင်းတို့ကြီးကချက်ချင်းပါနေတယ်ကြားနဲ့ကြောင်းကြားထဲမှာမြတ်ပြီးကျင်းတဲ့အစားတော့ဟာမျိုးတော့ဒါလည်းချင်းပြတ်ပေါ့ကြီးဆိုတော့နောက်ဆက်အန်တော်ရင်းမှာတော့ဝါရင်းမျိုးတွေမှာကျွန်တော်ငောင်းလေးရှိရဲ့ချိုင်လေးရှိရဲ့အစားပြီးပြီးကတ်ထုတ်ချက်ပြင်ရတဲ့ခါကျတော့အဲ့လိုပြေရတယ်မှာအဲ့လိုမင်းတို့ကြီးမှာအစားကတ်တယ်ဆိုတာများလို့ရှိရင်ဒီစားဝတ်ထားတာပြင်ရပါတ
ယ်ဟုတ်ကဲ့ဆရာဒီကာကွယ်ရေးအနေနဲ့ဘလိုမျိုးဒီလုပ်နိုင်တာတွေရှိလဲ
စားတော့စားတဲ့ခါမှာဒီစားတော့ကကလာလို့တကြည်ရတဲ့စားမယ်မဖြစ်သွားပြီမှာဘာလို့ဒီလိုမျိုးမရှိအောင်တန်ရှင်းလေးလိုက်နိုင်လို့ရှိရင်ဒီပြဿနာမရှိတော့ပါဘူးဗျအချင်းချင်းကကန့်ညီမတွေ့နေအောင်ရပ်တန်ရှင်းလေးတာဦးပုံမှန်စနစ်ကြီးလုပ်နေဆိုလို့ရှိရင်တော့ဒီစားဝတ်ထားတာပြင်ရပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်ရေးအတွက်လုပ်တင်တာရှိတယ်
ဒီကဒီစနစ်မှောင်နဲ့ကြားတတ်ခြင်းကိုကျွန်တော်ပုံမှန်တိုင်းဒီကိစ္စနဲ့ကျင်းအနေနဲ့ဆိုတော့ပုံစံတော့ကြည့်အောင်တန်ရှင်းလေးနဲ့ဆိုတာတစ်ခိုင်းပေါ့နော်နောက်တစ်ခုကခုနကချောမှုနဲ့ကြာမှုနဲ့တွားချူကြားချာမှာရှိနေတယ်အစားတိုက်ကိုဘရက်ရှ်လိုမခက်နိုင်တဲ့မျိုးဖြစ်နေပါတယ်အဲ့လိုမျိုးကြတော့ cross ပေါ့ကျင်းနဲ့တန်ရှင်းလေးကမျိုးလုပ်နိုင်တဲ့ solution တော့ဒီမှာအစားကြံတာကိုသက်သာပါလိမ့်မယ်ဆရာနောက်ဒီအစားတန်ရှင်းလေးကဒီအထက်မှာ margin ချိတိမ့်မယ် margin ချိတိမ့်မယ် solution လေးဒီ chance ပေါ်ရနေပါလိမ့်မယ်။အ
ဲ့တော့ဒီနေရာမှာဒီကိုယ့်အကူတန်ရှင်းရေးလုပ်ပေးမယ်လေဆရာကြီးခုနကြားတဲ့ခြံနေတဲ့အရာတွေကမစင်လို့ရှင်ရောဆရာကြီးဒီမှာစေကန်းပြတာလို့ပါလို့အဲ့ဒါကောအရေးကြီးလား
ဟုတ်ပါရဲ့ဒီကိုယ်တိုင်ကဒီတန်ရှင်းရေးလုပ်တဲ့အိမ်မှာ daily တော့နော်နေ့စဉ်နေ့တန်ရှင်းရေးလုပ်တဲ့ဆိုရင်လေတချို့နေရာတွေမှာဒီ brush ရနေတဲ့နေရာမျိုး cross sanitizer လုပ်နေတဲ့ဆိုရင်တခါလေးဒီ mix ကြောက်တဲ့ခါမျိုး solution ဒီတတိယအဆူရနေတဲ့တတိယနဲ့ဆိုင်ပုံနဲ့ဖြစ်သွားတဲ့ခါမှာကိုယ်ကတန်ရှင်းလေးရတဲ့ခါမှာတော့မဖြစ်တော့ပါဘူးဆရာအဲ့ဒါမျိုးကြတော့ဒီအချိန်မှာတွားပြီးတော့ရက်ကြောင်နဲ့တိုင်နေတဲ့ကန်ရှင်းလေးတွေတွေ့လို့ရပါမယ်ဒါကလည်းနည်းနည်းတစ်နှစ်တည်းချင်းနောက်ကတော့ဒီတိုင်းလေးလိုက်ကြရတဲ့ဟာမျိုးဖြစ်ပါတယ်ဆရာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာရေအထူးဒီတန်ရှင်းလေးလုပ်ဖို့ပေါ့နော်တသက်မမတ်အစာတွေရောရှိလားပို့ပြီးတော့ခုနကဒီတွားပိုးစားဖို့ကိုဖြစ်စေနိုင်တဲ့အစာမျိုးစားတွေပေါ့လေ
အဓိကတော့ဒီရှိတော့ကလည်းညာတဲ့အစာစားလို့ကျွန်တော်တို့ကပြောရမှာပါဗျာအဲ့တော့စီးရက်ကတည်းကအစားအသောက်တွေပေါ့နော်။တွားရင်မြင်ပြီးမှရေရှိကျစားနေတဲ့အစားအသောက်မျိုးဆိုရင်ဘူဘူကျလို့များပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့လိုအစားအသောက်မျိုးစားပြီးတော့ချက်ချင်းဟိုတွားမတိုက်နိုင်ရင်တောင်မှပလုတ်ချင်းတာမျိုးလုပ်တင်တာပါဆရာ
။မှန်ပါတယ်ကွာ။ဒါကြောင့်ကျောင်းရင်ကလေးတွေမှဒီချိုးရက်ပါတဲ့ညာတဲ့ drink တွေတောက်တဲ့ကလေးတွေချီလီလေးတွေစားစားရမျိုးရှိမယ်။အဲ့ဒီကလေးမျိုးဆိုရင်တော့ကျနေရင်တော့တွားမတိုက်ဖြစ်သေးရင်တောင်မှပဲညာလေးကိုပလုတ်ချင်းထုတ်လိုက်တာမျိုးဆိုရင်တော့ကိုယ်ဆောင်ချင်တဲ့တက်တာဖြစ်ပါလိမ့်
မယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခုကအခုလိုဒီကာကွယ်တဲ့ဂျားတွေရပဲပေါ့နော်။စေကန်နေပြတဲ့ဂျားတွေရပဲ
။ဟုတ်ကဲ့။
ဒီကံမကောင်းလို့ဒီသွားပိုးစားတာဖြစ်လာခဲ့ရောဆရာ။ဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ရမလဲ
။ကိုယ်ဆောင်ဆရာဆိုရင်တွားရင်မြင့်နေကြရအောင်ကြောင်းလာမှာဖြစ်ပါလိမ့်မယ်။ဒီမှာဦးဇင်းနေတွားနေနေကြည့်လာပြီဆိုလို့ရှိရင်တော့ तू ကဒီ brownish color ပေါ့နော်။ net color မျိုးကြီးဖြစ်လာနိုင်တယ်။တဖြည်းဖြည်းနဲ့ပုံများလာရင်တော့တဖြည်းဖြည်းပုံပြီးတော့မေးလာမျိုးဖြစ်နိုင်တယ်။အဲ့လိုဖြစ်လာပြီဆိုတော့ဒီစစ်စေးရဲ့ကြည်ရည်နဲ့စစ်စေးကြည့်လို့ရှိရင်ဒီကမြင်းတွေအကြောင်းပြောင်းသွားရတယ်မကဘဲနဲ့မြင်းတွေအောက်ထီအောင်စားရတယ်ပြည်လာခဲ့ရင်တော့အစိုးဆုံးဟာကိုတွားပါပြီးကုစားရတယ်ဉာဏ်နဲ့လုပ်နေဆိုရင်တော့ရှင်းပြနိုင်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာဒီနောက်ထပ်ရောသိနိုင်တဲ့လက္ခဏာမျိုးရှိသေးလား
။ခုနကကျွန်တော်ပြောလို့တွားမြင်ပြီးပြောင်းလာရင် reach ဖြစ်လာတယ်ပေါ့နော်ဒီမြင်းတွေကလည်းဒီ popping ထားပြီးဆိုရင်တော့ဒီမှာများသောဖြင့်အီးကိုပို့ပြီးတည်လာတာများပါတယ်။အဲတွားချင်လာတဲ့ solution မျိုးပေါ့နော်ဒီတိကျနေတော့တောင်းတော့ကြွားချင်တယ်မြင်ရကြပါလေဒါပေမဲ့အဲ့ဒီကိုးစားစားတဲ့အကြောင်းဆိုလို့ရှိရင်တော့ဒီတောင်းမြင်မြင်ပေါက်လာပြီဆိုလို့ရှိရင်တောင်းရင်လည်းသူကချင်လာစားပြီးပြီးလာပါလိမ့်မယ်ခင်ဗျာဒီရဲ့အစားတောက်ပြီးစားတဲ့ခံရမှာဖြစ်ရင်ဖြစ်မယ်အေးရင်ဒရင်းစ်ကိုးကိစ္စတာတဲ့ခံရမှာသူကချင်နေရတာကို တော့အရင်ခံစားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသမှုညီဆရာကခုနကလိုရှောကြီးကုသနိုင်မှာအကောင်းဆုံးပါဒီညနေပြန်ပူစားဆွာလာပြီးနည်းနည်းလေးရှိတယ်ပထမဆက်ပြီးတော့ဒီညနေပြန်ဆက်ပြီးတောက်လာပြီးရှိလို့ရှိရင်ဒါအနည်းဆုံးပူစားတဲ့အချိန်မှာဖြစ်နေဆိုရင်တော့ကုသတဲ့အခါမှာဒီပူစားတာကိုတန်ရှင်းရင်းလုပ်ထုတ်နိုင်မယ်ဘာမင်းနဲ့ဒီပရိကန်ကောင်းလို့ရှိအောင်ဖက်ရှင်အောင်လုပ်ပြီးတောက်ထားတဲ့ပစ္စည်းတွေကျွန်တော်တို့ကရအောင်လုံအောင်ပြန်ဖာထားပေးနိုင်မယ်ဆိုရင်တော့ကိုစားတာအကြပေါ်မှာလည်းဖြစ်ပါမယ်။ခပ်ပြီးတော့လည်းကိုစားဖို့ chance မရှိဘူးပေါ့နော်
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဆရာဒီတက်အဆင့်မြင့်သွားလို့ရှိရင်ဆိုးတဲ့အဆင့်တွေမှာဆိုရင်
ဖြစ်တတ်ပါလေ။အဲ့လို early detection နဲ့ပြီးလိုက်တဲ့နည်းကကိုစားတာကိုတောင်းချင်တာကိုတောင်းတောင်းလေးထင်ပြီးတော့ခါလိုက်လို့ရှိရင်တူမြင့်လာပြီဆိုလို့ရှိရင်တော့ကိုစားတာကဆွားရဲ့ပထမဆုံးဥပမာဖြစ်ပေါ်နေဒုတိယလောက်တရားရောက်လာမယ်။ဒုတိယလောက်ကနေတတိယလောက်ကိုပြီးလာမယ်ပေါ့။အောက်ဆုံးမှာအရိုးရရှိရတော့ပေါ့နော်။အဲ့ဒီကနီးလာပြီဆိုရင်တော့သူကကြိုက်တဲ့အဆင့်အောင်တော့ပူတည်လာပါလိမ့်မယ်ဆရာ။အဲအရင်ဆိုရင်တော့ Nerf ကိုကြည့်ကြရည်ကုသရည်ဟန်ဒီဆင်းနေတာဖြစ်လာပါပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်ထားတဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြကြရတာပါ။တော်တော်ရှင်များရှင်အခုဆက်ပြီးတော့ခုလာမယ့်စနေနေ့ညတိုင်းရင်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
မြမပြည်တော်တော်ရော့မြို့ဝါမကျန်းရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချဲ့ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းတကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နေရက်ွက်ကြေးရွာအလိုက်အတန်ချဲ့ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကြလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါသည်။
တော်တော်ရှင်များအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါရယ်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်နားဆင်ကြပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲ့တပ်ဖွဲ့ပါဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော်ကိုမြမအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရက်ကလည်းစွန့်ခွာပြီးတော့ခရိုင်ဖျားရှိကိုတောင်းနေမှာတိမ်းရှောင်နေကြရပါတယ
်။ကျမကနူပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မောင်တောခရိုင်တွင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးသွားတယ်လို့မြန်မာအစိုးရတပ်မတော်သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ချက်အရသိရပါတယ်။အောက်တိုဘာလ9ရက်နေ့ကနေနိုဝင်ဘာလ14ရက်နေ့ထိစစ်သည်9ဦးကြဆုံး5ဦးဒဏ်ရာရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်10ဦးကြဆုံး6ဦးဒဏ်ရာရရှိခဲ့တယ်လို့အဲ့ဒီသတင်းမှာပါရှိပါတယ်။အကြမ်းဖက်တိုက်ခိုက်သူလို့ယူဆရတဲ့သူတွေရဲ့အလောင်း69လောင်းတွေ့ရှိရပြီးအကြမ်းဖက်မှုနဲ့ဆက်ဆက်သူလို့ယူဆရသူ230ကျော်ကိုထိမ့်သိမ်းထားကြောင်းနဲ့အဲ့ဒီထဲက23ဦးကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ကြောင်းဆိုထားပါတယ်ဖြစ်စဉ်တလျှောက်လုံးအဆောက်အဦပေါင်း289လုံးကိုအကြမ်းဖက်တိုက်ခိုက်ရေးသမားတွေကမင်းရှို့ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာကချင်လူလိုက်ရေးတပ်မတော် KIA တပ်မဟာ6နယ်မြေတွင်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသားမိသားစု60ကျော်စစ်ပေးတိန်ရှောင်နေရပါတယ်။နိုဝင်ဘာလ3ပိုင်းကလေးကဖြစ်ပွားလာတဲ့တိုက်ပွဲကြောင့်မုံပေါ်မှန်ကောင်းရွာသားတွေဟာမှန်ပိန်ရွာမှာရှိတဲ့ခရိယံဖျားเจ้าတွေမှာခေလုံနေကြရပါတယ်။သူတို့တွေဟာအဝတ်တထည်ကိုတစ်ခုနဲ့ပဲထွက်ပြေးတိန်ရှောင်လာရလို့ဇာဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့ရွာတကြီးကပြောပါတယ်။အစိုးရတပ်မတော်တမကိုကိုလျောက်ခန့်ချင်းမြန်တမ313တိုက်ရင်ကကချင်လူလိုက်ရေးတပ်မတော် KIA ထင်းချုံနယ်မြေတွင်လည်းနဲ့ကြီးတွေပစ်ခတ်ခဲ့လို့ လူထုထွက်ပြေးသိမ်းရှောင်နေရတာလို့ဆိုပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော် INR ထပ်ဖြစ်လာနေလို့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ်
16ကြိမ်မြောက်ကရင်အမျိုးသားအစည်းအရုံးခင်းယူကွန်ကရက်မှာကရင်နိုင်ငံရေးပါတီနဲ့ပြည်တွင်းပြည်ပကရင်လူမှုအဖွဲ့အစည်းတွေအားလုံးပါဝင်တက်ရောက်ဖို့ခင်းယူဘက်ကစတင်ပြင်ဆင်နေပါတယ်2019မတ်လမှာကျင်းပဖို့အတွက်နိုဝင်ဘာလ10ရက်နေ့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်လိုက်တာပါ16ကြိမ်မြောက်ခင်းယူကွန်ကရက်ကိုနိုဝင်ဘာလ21ရက်နေ့မှာကျင်းပဖို့သတ်မှတ်ထားပေမဲ့လည်းခင်းယူနဲ့အစိုးရကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြောင့်ခင်းယူကွန်ကရက်ကျင်းပမယ့်ရက်ကိုနောက်ဆုတ်လိုက်ရတာဖြစ်တယ်လို့လည်းခင်းယူကောင်းဆောင်တွေကပြောပါတယ်2013ခုနှစ်မှာကျင်းပခဲ့တဲ့15ကြိမ်မြောက်ခင်းယူကွန်ကရက်မှာပြည်ပမှာရှိတဲ့ကရင်ကိုယ်စားလှယ်ကိုသာဖိတ်ကြားခဲ့ပါတယ်
။မွန်ပြည်နယ်ဝန်ကြီးချုပ်အနားယူမယ်ဆိုတဲ့တည်င်းထွက်ပေါ်လာတဲ့နောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးဝင်းထိန်ကမွန်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်အစိုးရအဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပါတယ်။ဦးဝင်းထိန်ဟာနိုဝင်ဘာ23ရက်နေ့မှာမွန်ပြည်နယ်မြို့တော်မော်လမြိုင်ကိုရောက်ရှိပြီးမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေလွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအပြန်အလှန်ပံ့ပိုးကူညီတွားကြဖို့ပြောကြားခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်အနားယူမယ်ဆိုတဲ့တင်ထွက်ပေါ်လာတဲ့အပေါ်၎င်းအနေနဲ့အစိုးရအပြောင်းလဲလုပ်နိုင်ဖို့အခွင့်အာဏာမရှိဘူးလို့မွန်လူထုကိုပြောကြားလိုက်ပါတယ်
။ချင်းပြည်နယ်ရဲ့ပထမဆုံးကောလိပ်ဖြစ်လာတဲ့ဟာခါဝိဇ္ဇာတိတ်ပန်ကောလိပ်ကိုပြည်နယ်မြို့တော်ဟာခါမြို့မှာနိုင်ငံတော်ဒုတိယသမ္မတဦးမြင့်စွေကနိုဝင်ဘာလ9ရက်နေ့ကဖွင့်လှစ်ပေးလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးတက္ကသိုလ်ကသာအားကိုးရတဲ့ဟာခါထန်တလန်ဖလမ်စတဲ့သုံးမြို့နယ်ကတက္ကသိုလ်ဝန်ထမ်းအောင်တောင်းသူတောင်းသားတွေဟာလာမယ့်ဒီဇင်ဘာလ3ရက်နေ့ကစပြီးဟာခါကောလိပ်မှာပညာစတင်စီပူရတော့မှာဖြစ်တဲ့အတွက်အခက်ခဲတချို့ကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံမင်းထံကပြောပါတယ်။
ခုတရင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မောင်နှောခင်အတွင်မှာတကြောပြန်ဖြစ်ပေါ်လာတဲ့တိုက်ခိုက်မှုတွေကြောင့်တပ်မတော်သားအပါအဝင်ဒေသခံတွေတည်ကြည်ဒဏ်ရာရရှိနေတာတွေရှိနေပါတယ်။တိုက်ခိုက်မှုတွေကြောင့်ဒေသခံတွေကနေရက်ကနေစွန့်ခွာနေတာတွေလုံခြုံမှုကင်းမဲ့လာတဲ့အတွက်အပြစ်မထွက်ပဲနဲ့ဝိုင်းရေးအတွက်ခက်ခဲတွေကြုံတွေ့နေကြရပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
လရှိရဲ့နေထကရွာသားနဲ့အကျန်းဖသမားတွေကိုခွဲခြားမရတဲ့အတော့တိုက်ခိုက်မှုတွေဖြစ်ပေါ်တာတေချေတန်ရာရရှိသူမြတ်ပြတယ်လို့မောက်တော်မြောက်ပိုက်ကမန်းကြီးရွာသားကိုမောက်သိန်းထွန်းကရခိုင်စကားနဲ့ပြောပါတယ်
။လက်ပုံပေါ်ဒီကျွန်တော်တို့ကတော့မတော်တော့ကလာချင်းနေလို့အခါပြတော့အဲ့ဒီကဲသာသာဝေးလာသာဘာပဲမှာ
ကျွန်တော်တို့ရွာသားတွေရွာပြီးမထွက်ရတဲ့တလားကြော်နေပြီးအခက်ခဲကတော့ဈာမရေစာဝိနေရေအားလုံးအခက်ခဲပါပဲကျွန်တော်တို့ရွာပတ်ဝန်းကျင်မှာဖြစ်နေတာတိုက်ပွဲကအခုလည်းဖြစ်နေတော့မယ်တောင်းချမ်းတူနေရွာသားတွေကခွဲလို့မရဘူးတုတ်တွေဓာတ်တွေနဲ့လိုက်တယ်ပြီးတော့ခြုံခိုတိုက်တယ်စစ်သားတွေလည်းအကြအဆုံးတိတ်များတယ
်အော်တိုဘားလဆန်ပိုက်ကမော်တော်ခရိုင်တွန်းမှာရှိတဲ့နေချိုင်းဆုံစခန်းတွေကိုအကျန်းဖာသမားတွေစီနာခံရပြီးနောက်အစိုးရတပ်ဖွဲ့တွေနေမြေရှင်းလင်းမှုကြောင့်အနည်းငယ်ညင်သာခဲ့ပေမဲ့အခုတပံတိုက်ခိုက်မှုတွေနဲ့ပုံခွဲမှုတွေပြန်လည်ပွားပေါက်လာတာပါတိုက်ခိုက်မှုတွေကြောင့်မော်တော်မြောက်ပိုက်ကကြေးရွာတွေမှာအမျိုးသမီးတွေကလေးသူငယ်တွေနဲ့တာကြီးရွယ်အိုတွေကပုံတော်ကြီးကျောက်တွေမှာစူးယွန့်ခိုလုံနေကြရပါတယ်။လုံချုံရဲ့အတွက်နေချဆုံးတက်ဖွဲနဲ့အတူရွာသားတွေကပူပေါက်တောင်းဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ရန်အောင်ပြန်ကြေးရွာဆရာတော်ကရခိုင်စကားနဲ့မိန့်ပါတယ်
။ဒီကောင်ကမဆိုတော့ဟာဆရာဆက်တဲ့တစ်ခါဝင်တော့ခဏရောက်ဆရာတို့ဆက်တဲ့ဒီကောင်ကဆင်းဆရာလုံချုံရဲ့
ဦးစင်းတို့ရွာမှာလုံချုံရဲ့ချထားတာရှိတယ်။ဒါပေမဲ့စိတ်မချရဘူး။ကိုရွာမှာဖြစ်လိုက်ဒီရွာမှာဖြစ်လိုက်နဲ့လုံချုံရဲ့အားနှက်ချက်တွေကအများကြီးရှိတယ်။နောက်တစ်ခုကစစ်တပ်ရင်အားကလည်းနေတော့မလိုက်နိုင်ဖြစ်နေတယ်။ဒီဒေတာမှာအခြေအနေကတိတ်ဆိုးနေတယ်
။နိုဝင်ဘာလအတွင်းမှာပဲမောက်တော်မြို့နဲ့ဆက်သွယ်ထားတဲ့တရားသုံးဆန်းကိုအကြမ်းဖက်တိုက်ခိုက်သူတွေကဘုံခွဲဖြတ်စီလိုက်တဲ့အတွက်ဒေသခံတွေဈေးဝယ်ဖို့နဲ့လေယာဆင်းပြီးစပါးရိုက်သိမ်းဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဆိုပါတယ်။အခုလိုမျိုးဖြစ်ပေါ်ရတာဟာပြင်ပပယောဂါကြောင့်ဖြစ်တာလို့မောက်တော်မြို့နဲ့ရခိုင်မြို့သားပါတီဥက္ကဋ္ဌဦးခိန်မောင်ဆန်းကသုံးသပ်ပါတယ်။တိုက်ခိုက်မှုတွေကြောင့်မော်တော်ခရိုင်အတွက်မှာလူပေါင်း60ကျော်အသေးဆုံးပြီးအိမ်ပေါင်း280ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့မသင်ခါသူ200ကျော်ကိုလည်းထိမ့်သိမ်းထားတယ်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်အတွင်းမှာကချင်လူလည်ရေးတပ်မတော်ခရိုင်ကိုအစိုးရတပ်မတော်ကနေထိုးစစ်ဆင်တိုက်ခတ်လို့ဒေသခံထောင်ကနန်းစစ်ဘေးစစ်တမ်းတင်နေကြပါတယ်။ဒီအခြေအနေကိုလူထုရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကနေသူတို့ကိုလာရောက်ကြိရှုအားပေးကူညီတာတွေမရှိသေးဘူးလို့လဲဆိုကြပါတယ်။နေဆက်နေတိုင်းသားလူထုနဲ့ NLD အစိုးရတို့ကင်းကွာနေပြီလားဆိုတဲ့အကြောင်းကိုတော့အမီကနေစူးစိထားပြီးတော့နမ်ဟောင်ကနေတင်ဆက်ထားပါတယ်။
စစ်ဘေးရှောင်တွေစုပြီးတည်ထောင်ထားတဲ့ငွေပြောစံပြကြေးရွာမှာစားနပ်ရိက္ခာထောက်ပံ့မှုတွေဖြတ်တောက်လိုက်တဲ့နောက်ပိုင်း NLD အစိုးရအနေနဲ့အလုတ်ကင်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေတယ်လို့စစ်ဘေးရှောင်ကိုစော်ဝမ်းကပြောပါတယ
်။နောက်ကိုအစိုးရအဟောင်းတော်ကတော့ကျွန်တော်တို့နှစ်လတစ်ခါသုံးလတစ်ခါပေါ့အရိက္ခာဗန်းစီလီပါလို့ပေါ့ဘယ်နေထုတ်ပေး။ကိုအစိုးရကဘာမှလည်းမလာတော့ဘူး။ဘာမှလည်းလာကြည့်တာပြုတာမရှိတော့ဘူးလေ။ကျွန်တော်တို့ဘာလို့ရတာဖြစ်စီကျင်တာတော့သာနာရိတ်ခံမရတာရတာတော့အရေးမကြီးပေါ့နော်အလုတ်လုပ်ငန်းကင်ကခွန်လမ်းမျိုးပေါ့နော်ရမယ်ဆိုတော့လေ့ကျင်တာပါ
ငွေပြောစံပြကြေးရွာဟာမြစ်ကြီးနှမ်းမျိုးနဲ့အင်ခိုင်ဘုံတောင်ချီမှာတရှိတာဖြစ်ပါတယ်မြစ်ကြီးနှမ်းမျိုးဗမော်မျိုးဝိုင်းမော်မျိုးစံပရာပုံမျိုးနဲ့ချီဖွေမျိုးနယ်တွေမှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေစုစည်းပြီးကချင်ပြည်နယ်အစိုးရကနေ2014ခုကစံပြကြေးရွာတည်ထောင်ပေးထားတာပါစံပရာဘုံကနေဒီစုစည်းရွာကို2016နှစ်ဦးပိုင်လောက်ကပြောင်းရွှေ့လာတဲ့ဒေါ်ဟောင်းနှောကတော့ဘာတခုမှအစင်မပြေပဲပါလာတဲ့လက်ဝက်လက်စားတွေတောင်ရောင်းစားလိုက်ရပြီလို့ပြောပါတယ
်အစင်ပြေတာဆိုတော့ဘာမှမရှိတော့ပါဘုရားစံပရာဘုံကတက်တယ်ဘောနော်ကိုကရွာမှာအလုံးလုံးမှာဒီတိုင်းငွားမှုကျွေးမှုမှာနေလုံးမှာနေကြတာဘောဒီရောက်ကြတော့အလုံးအကင်တော့မရှိဘူးသူများစီနေစားသွားမယ်ဆိုလဲနေစားခေါ်ရတော့မရှိဘူးဒီမှာအဲ့လိုဖြစ်နေတာကိုစုဆောင်ထားတဲ့ကတ်လေးရောင်းလိုက်ဆဲကျိုးလေးရောင်းလိုက်မှအဲ့ဒါရောင်းမှအနေကြတော့
ငွေပြောစံပြကြေးရွာစတင်ကလေးကပြောင်းရွှေ့လာသူတဦးကတော့ NLD အစိုးရတဲ့အနေနဲ့သူတို့ကိုကူညီကြည့်ရှုစေချင်တယ်လို့ပြောပါတယ
် NLD ကိုကျောင်းအနေနဲ့လူလူနဲ့မကင်းကွာစေချင်ဘူးနော်အခုကဘလို့ဖြစ်လာလို့ဆိုတော့အရင်ဆိုးကဆက်ဆက်တုန်းကလူလူနဲ့နှစ်လတစ်ကြိမ်သုံးလတစ်ကြိမ်လာတယ်လူလူနဲ့တွေ့တယ်အခုငါတို့ NLD ဆိုးကတက်လာမှလူလူနဲ့ကလုံးဝမတွေ့ဘူး NLD အမတ်ဖြူလာမဲလာအောင်မသိအောင်ဖြစ်နေ
ကချင်စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့နေရပြန်ဖို့အတွက်နှစ်ဖက်တကြားစည်ရေးပြေရော့မှုမရှိသေးပဲတိုက်ပွဲလဲမကြာခဏဆိုသလိုဖြစ်ပွားနေတာကြောင့်အခက်တွေ့နေရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်နယ်မုံတော်ခရိုင်တွင်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လူလက်ရဲတပ်မတော်ကိုမြန်မာအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရကနေစွန့်ခွာကာခရိုင်ဖျားရှိခိုးကျောင်းမှာတိမ်းရှောင်နေရပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်တိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။တောတာရှင်များခင်ဗျာလွန်ခဲ့တဲ့နှစ်နှစ်ခွဲတုန်းက ISIS လို့ခေါ်တဲ့ Islamic အစိုးရအကြမ်းဖက်သမားတွေဟာအီရတ်နိုင်ငံနယ်မြေပိုင်နက်ရဲ့သုံးပုံတပုံခန့်ကိုထိန်းချုပ်ထားလိုက်ပါတယ်။ဒီလိုနိုင်မြေပိုင်နက်တွေအလျင်မြန်တိုက်ခိုက်သိမ်းယူခဲ့ပြီးတဲ့နောက်ယုံကြည်မှုတွေအထွတ်ထိပ်ရောက်အောင်မြင့်မားခဲ့ပါတယ်။ ISIS တွေကသူတို့ရဲ့အတားစီးနဲ့တိုက်ခိုက်ရေးသမားတွေပေါ်ဘယ်သူမှမဟန့်တားနိုင်ဘူးဆိုပြီးတော့ထင်ရမြင်ကြောင်းနေနဲ့ကဘာကြီးကိုအစွမ်းပြခဲ့ကြပါတယ်။2014ခုနှစ်ဇွန်လ10ရက်နေ့မှာဒီအကြမ်းဖက်ဝါဒီတွေအတွက်ဆုလက်ကြီးအဖြစ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးကိုသိမ်းပိုက်နိုင်ခဲ့ကြပြီးမြို့တော်ဘက်ဒက်ကိုစတင်ချီတက်ခဲ့ကြပါတယ်။မြို့တော်ရဲ့ကြီးကျယ်ခမ်းနားတဲ့ပလီဖျားဝတ်ပြုကျောင်းကနေအိုက်ဇယ်ခေါင်းဆောင်အဘူဘေကာအယ်ဘာဒါဒီကကဘာအနှံ့ပြားကိုIslamic နိုင်ငံတော် Islamic Caliphate အဖြစ်ထူထောင်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒါပေမဲ့ကျေးဇူးတင်ဖို့ကောင်းတာက Iraq လက်နက်ကင်တပ်ဖွဲ့တွေအားကျိုးမှန်တဲ့ကြိုးပမ်းမှုနဲ့အချိန်ပြည့်နိုင်ငံတကာညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းကနေပံ့ပိုးပေးပြီး ISIS အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ခိုက်ခဲ့ကြတာပဲဖြစ်ပါတယ်။၁၈လနီးပါးအကြာမှာတော့ ISIS တွေဟာစစ်မျက်နှာအနှံ့မှာရှုံးနေမှုတွေတစ်ခုပြီးတစ်ခုနဲ့ကြုံခဲ့ကြရပါတယ်။2015ခုနှစ်မတ်လ15ရက်နေ့မှာဒီကရစ်မြို့လွတ်မြောက်ခဲ့ပါတယ်အဲ့ဒီနောက်မှာတော့စင်ဂျာရမ်ဒီဘေဂျီဟစ်ရက်ဘာဖာလူဂျာကာအယာရှာကက်ကာရာကုစ်အစရှိတဲ့မြို့တွေလွတ်မြောက်စေခဲ့ပြီးအခုတော့မူဆိုးမြို့ဘက်ကိုလှည့်နိုင်ခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလရဲ့နောက်ဆုံးသတင်းပတ်နှစ်ပတ်အတွင်းအီရတ်စစ်တပ်ဟာပက်မာဂါတိုက်ခိုက်ရေးသမားတွေနဲ့အတူအကြမ်းဖက်သမားတွေရဲ့တပ်စခန်းတွေကိုရှင်းလင်းပစ်နိုင်ခဲ့ပါတယ်အောက်တိုဘာလ31ရက်နေ့မှာတော့အီရတ်ကြီးတပ်ဖွဲ့ရဲ့အထူးတပ်ဖွဲ့တွေဟာပက်မာဂါတိုက်ခိုက်ရေးသမားတွေနဲ့ နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေရဲ့ထောက်ပံ့ကူညီမှုနဲ့အိုက်ဇဲရီရဲ့နောက်ဆုံးထိန်းချုပ်ရာမူဆိုးမြို့ကြီးရဲ့စင်ကြေပုံးအရက်တွေကိုဝင်ရောက်နိုင်ခဲ့ပါတယ်။အိုက်ဇဲစံကြီးတပ်ဖွဲ့တွေဟာနေမီတွေကိုတဖြည်းဖြည်းသိမ်းယူအောင်ပွဲခံခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေဟာရှေ့ကျသလိုခက်ခဲကြမ်းတမ်းခဲ့ပါတယ်။မူဆိုးမြို့လွတ်မြောက်မှုဟာအိုက်ဇဲရီတစ်ချိန်ကထိန်းချုပ်ထားခဲ့တဲ့နေမီအလုံးရဲ့ထက်ဝက်လက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ပါလိမ့်မယ်။လက်ကျန်နေမီတွေကိုဆက်လက်တိုက်ခိုက်သွားဖို့ရှိပါတယ်။အခုလဲအကျန်းဖက်သမားတွေဟာတဖြည်းဖြည်းဆုတ်ခွာနေကြပါပြီ။သူတို့အနေနဲ့ကြာရှုံးနေတာနဲ့အတူအဖြတ်လုပ်ငန်းတွေအနေနဲ့မြေမြုပ်မိုင်းထောင်တာတွေဘုံထောင်တာတွေပြုလုပ်ထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်သူတို့အနေနဲ့မလွဲမသွေကြာရှုံးရမှာဖြစ်တယ်လို့အိုက်ဇဲရီကိုစန့်ကျင်တိုက်ခိုက်နေတဲ့နိုင်ငံတကာညွန်တပ်ဖွဲ့တွေအတွက်သမရရဲ့အထူးကိုယ်စားလှယ် Brent McGurk ကပြောပါတယ်။အိုက်ဇဲရီဟာအလွန်ကြမ်းကြုတ်ပြီးတော့ကြောက်စရာကောင်းတဲ့ရန်သူတွေဖြစ်ပါတယ်။သူတို့ဟာအသေးခံတိုက်ခိုက်ရေးသမားတွေဖြစ်ပြီးအသေးခံဘုံခွဲတိုက်ခတ်မှုတွေထောင်ကျောက်ဘုံတွေချောင်းမြောင်းပစ်ခတ်သူတွေလူသားတွေကိုအကာအရံတတိုင်းနေဖြစ်အုံပြူသူတွေဖြစ်ကြတယ်လို့သူကပြောပါတယ်။ဒါဟာခက်ခဲမှုတွေနဲ့ကြုံတွေ့ရမယ်ဆိုတာကိုကျွန်တော်တို့အတိအမှတ်ပြုထားပြီးသားဖြစ်ပါတယ်။အစွန်းရောက်အကျန်းဖက်သမားတွေဟာ Kids Coast မှာလုပ်ခဲ့တယ်လို့အဖြတ်လုပ်ငန်းတွေကိုလုပ်ကြပါလိမ့်မယ်။တိုက်ခတ်မှုတွေပြုလုပ်ကြသူတွေဟာအသေးမဟုတ်ရင်အရှင်ဖမ်းခံရပါလိမ့်မယ်။ကျွန်တော်တို့ဟာအီရတ်နိုင်ငံအစိုးရအီရတ်လုံခြုံရေးတပ်ဖွဲ့တွေအီရတ်ပြည်သူတွေနဲ့အတူရန်သူတွေကိုရှင်းလင်းတုတ်တင်ပစ်တဲ့နေရာမှာအတူတကွရက်တီခွင့်ရတဲ့အတွက်ကဘာကြီးတစ်ခုလုံးရဲ့ကိုစားအမှန်တကယ်ကိုဂုံယူဝမ်းမြောက်ဖြစ်မိရကြအောင်ပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်
တော်တာရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပုံမဟုတ်ကြောင်းကိုထပ်ပြီးတော့အသိပေးပါရစေရှင် VOA ကနေတင်းငူလေးနေမနက်ခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမန္တလေးချန်ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ထိပ်တန်းချန်ပေရီအစိုးရတဲ့အတွက်ရေးကြီးတဲ့တာဝန်တွေအတွက်ရထားတဲ့ပုံကိုယ်ရင်းနဲ့ကြာတာပရင်းနဲ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်သူ့အတွက်ပထမဆုံးနိုင်ငံခြားဧည့်သည်တော်ဖြစ်တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ကြာတာပရင်းနဲ့နှောင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုအတွင်းမှာအမေရိကန်ဂျပန်ဆက်ဆံရေးကိုသာအဓိကအလေးထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်ကာလအတွင်းဂျပန်နဲ့တခြားအာရှနိုင်ငံတွေကနေအမေရိကန်တပ်ဖွဲ့တွေရှော့ချမယ်ဆိုတာနဲ့နှစ်နိုင်ငံကြားအချိန်တော်ကြာရှိခဲ့ကြတဲ့လုံခြုံရေးဂရီကဝစ်တွေအပါအဝင်အမေရိကန်မဟာမိတ်ကိုစိုးရိမ်စေရာဖြစ်စေခဲ့တဲ့မှတ်ချက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ဂျပန်ကိုပြန်လည်မထွက်ခွာခင်အနာဂတ်အတွက်သူ့ရဲ့အမြင်တွေကိုထရန့်နဲ့ဆွေးနွေးလိုတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ထိပ်တန်းအကြံပေးတွေနဲ့ဒီအစိုးရတဲ့အတွက်တွေ့ဆုံခဲ့ပြီးတဲ့နောက်ဒီသမ္မတရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့တာဒါပထမဦးဆုံးဧည့်သည်တော်ဖြစ်ခဲ့ပါတယ်အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့သမ္မတတက်တန်းအတွင်းမှာနောက်ဆုံးအနေနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်အနေနဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့တောက်ကြနေမှာပီရူးနိုင်ငံကိုရောက်ရှိလာမှာဖြစ်ပေမဲ့ရှင်းနှစ်ထဲအထိတက်ရောက်ဖို့အစီအစဉ်မရှိသေးတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အကြောင်းကသာဒီခီးစဉ်မှာလွှမ်းမိုးနေမယ့်အလားအလာရှိပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်ကာလအတွင်းအမေရိကန်ဦးဆောင်တဲ့ပစိဖိတ်ရဲဝန်ဒေသနိုင်ငံတွေအကြားကုံသွဲရေးသဘောတူညီချက် TPP ဟာအမေရိကန်အတွက်အထိနာစေမဲ့လို့ရဲ့မတရားနိုင်ကျင့်ခံရမယ့်အစီအစဉ်တစ်ခုဖြစ်နေထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။သတင်းနှစ်ပတ်တောင်မပြည့်သေးတဲ့ထရန့်ရဲ့မထင်မှတ်တဲ့ရွေးကောက်ပွဲအောင်နိုင်မှုကကုံသွယ်ရေးသဘောတူညီချက်ကိုဒီနှစ်ထဲလွှတ်တော်မှာအတည်ပြုပေးနိုင်မယ့်အခွင့်အလမ်းကိုဖျက်ဆီးလိုက်သလိုဖြစ်ခဲ့ပြီးတော့နောက်တက်လာမယ့်အစိုးရအနေနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ့်အရေးအယံမတွေ့ရပါဘူး
။သတင်းကြီးချုပ်ကိုမန္တနာချန်ကကြေညာပေးခဲ့တာပါ။ဒီမိနစ်အတွက်စီစဉ်ထုတ်လွှင့်မှုကတော့မန်နန်ထွေကြီးဖြစ်ပြီးတော့အင်ဂျင်နီယာကတော့နယ်ဆန်လိုပက်ဖြစ်ပါတယ်။ကျမအီသန်စင်ပါရှင်။View American သံမနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6:00နဲ့9:00ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းညနေ9:00မှ HSET 7ကတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကျေးဇူးတင်ရှိပါတယ်။တော်ရရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.